Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်စက်တင်ဘာလ22ရက်နေ့တနင်္ဂနွေနေ့မနက်ပယုတ်တန်အစီအစဉ်ကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပြိုင်တည်းစတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးဇော်ပါခင်ဗျာဒီကနေ့မနက်ပယ်တန်လွှင့်အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ
American Australia Japan India လေးနိုင်ငံပါတဲ့ Quad အဖွဲ့ထိပ်သီးအစည်းအဝေးကို Delaware မှာကျင်းပပါတယ်ရုရှားပိုင်နဲ့အတွင်းကလက်နက်ခဲယမ်းတူလောင်ယုံတစ်ခုကိုယူကရိန်းကပြစ်ခတ်ဖျက်ဆီးခဲ့ပါတယ်။ယာဂီမုန်တိုင်းရေပေးကြောင့်တည်ဆုံးသူ380ကျော်ရှိနေပြီလို့စစ်ကောင်စီကပြောပါတယ
်။ခုလိုသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါမယ်။နယူးယောက်မြို့ကုလသမဂ္ဂညီလာခံကျင်းပရာနေရာမှာတာမတ်ကြီးဦးကျော်မိုးထွန်းကိုတတန်းတိုးရေးအပါအဝင်မြန်မာရေးတက်ကြွလှုပ်ရှားသူတွေရဲ့စီးရုံးလှုပ်ရှားမှုတွေအကြောင်းနယူးယောက်မြို့ကနေ VOA ဝိုင်းတော်သားတွေရဲ့သတင်းဖိပုတ်ချက်ကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့ဒိုအတန်ဒီမိုကရေစီဒုခွင့်နဲ့ခေပန်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများသတင်းတွေကတူတာစားတဲ့နိုင်ငံရေးစီးပွားရေးကဘာရေးစားတဲ့အကြောင်းအရာဆုံးတင်ပြထားတဲ့ပတ်စဉ်ကာလတွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးပါမယ်။
ဂါဇာမြောက်ပိုင်းကစာတမ်းကြောင်းတစ်ချောင်းကိုအစ္စရေးရဲ့စနေနေ့ကတိုက်ခိုက်မှုအတွင်းလူ22ဦးနဲ့မင်းသေဆုံးခဲ့ကြောင်းဂါဇာကျွမ်းဝိုင်ဝန်ကြီးဌာနကပြောပါရယ်အစ္စရေးစစ်တပ်ကတော့စာတမ်းကြောင်းဖြစ်ခဲ့မှုတဲ့အဲ့ဒီနေရာကဟားမတ်စ်ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့တုံ့ပြန်ပါရယ်ဂါဇာစီးတီးမှာလည်းစာတမ်းကြောင်းတိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပြီးနောက်ထပ်လူ30ဒဏ်ရာကြောင်းဂါဇာကျွမ်းဝိုင်ဝန်ကြီးဌာနကပြောပါရယ်သေဆုံးထိခိုက်သူတွေအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါရယ်မူဆာဘာတောင်ပိုင်းဒေသကကျွမ်းဝိုင်ဝန်ကြီးဌာနပိုင်ဂိုဒေါင်တွေကိုလည်းအစ္စရေးကပြစ်ခတ်တိုက်ခိုက်ခဲ့လို့ဝန်ထမ်း9ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့ပြောပါရယ်အစ္စရေးစစ်တပ်ကတော့စာသင်ကျောင်းတွေနဲ့ကုလသမဂ္ဂအဆောင်တွေပါဝင်ဂါဇာကအရက်ဖက်အခြေခံအဆောင်တွေကိုဟားမတ်စ်ကအခြေပြုလှုပ်ရှားနေတယ်လို့စွပ်စွဲပါရယ်အစ္စရေးဟားမတ်စ်စစ်ပွဲစကတည်းကအစ္စရေးစစ်တပ်ရဲ့ထိုးစစ်တွေနေရာဆုတ်ခွာဖို့ညွှန်ကြားချက်တွေကြောင့်တောင်းနဲ့ချီတဲ့ပါလက်စတိုင်းတွေနေအိမ်ကထွက်ပြေးရတယ်လို့ယာနဲ့ချီတဲ့စာသင်ကျောင်းတွေလည်းတိုက်ခိုက်ခံနေရတာဖြစ်ပါရယ်ခင်ဗျာယူကရိန်းဟာရုရှားနိုင်ငံအတွင်းပိုင်းကပြစ်မှတ်တွေထိတိုးမြင့်တိုက်ခိုက်လာနေနိုင်ပြီးစနေညကတိုက်ခိုက်မှုတစ်ခုအတွင်းမှာတော့ရုရှားတောင်ပိုင်းကခဲယမ်းတူလောင်ယုံနှစ်ခုထိမှန်ခဲ့ကြောင်းယူကရိန်းကပြောပါတယ်ရုရှားတာဝန်ရှိသူတွေကတော့ခရာစရန်ဒါဒေတာကတူလောင်ယုံတစ်ခုမှာယူကရိန်းရဲ့အဝေးထိန်း drone တွေနဲ့တိုက်ခိုက်တာခံခဲ့ရကြောင်းဝန်ခံပါတယ်အဲဒီမှာရှိတဲ့တူလောင်ယုံဟာဆိုရင်ရုရှားရဲ့အကြီးဆုံးခဲယမ်းတူလောင်ယုံသုံးခုထဲမှာပါပြီးရုရှားစစ်ဘက်ဆိုင်ရာထောက်ပံ့ရေးစနစ်ရဲ့အဓိကအချက်ချာနေရာဖြစ်တယ်လို့ယူကရိန်းစစ်တပ်က Telegram ကနေသတင်းထုတ်ပြန်ပါတယ်။ယူကရိန်းရဲ့တိုက်ခိုက်မှုဖြစ်ပွားချိန်မှာအဲ့ဒီတူလောင်ယုံမှာမြောက်ကိုရီးယားကတင်ပို့တဲ့ခဲယမ်းတွေအပါအဝင် metric ton ချိန် 2000 ပမာဏရှိတဲ့ခဲယမ်းမီးကျောက်တွေတင်ထားတဲ့ယထာတစဉ်အဲ့ဒီမှာရှိနေတဲ့ဆိုရတယ်။ဒီချက်ကိုတော့ရုရှားကမထုတ်ပြန်သလိုတိကျအတည်မပြုနိုင်သေးပါဘူးခင်ဗျာ။တာဝေးဖြစ်ဒုံးကျည်အများပြားပိုင်ဆိုင်ထားတဲ့ရုရှားကိုရှင်နိုင်မှုအတွက်ယူကရိန်းဟာခီးဝေးသွားနိုင်တဲ့တိုက်ခိုက်ရေး drone တွေကိုတိုးမြင့်အသုံးပြုလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။American, Australia, Japan နဲ့ India လေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုစနေနေ့ကကျင်းပခဲ့ကြပါတယ်။ American သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ Delaware ပြည်နယ် Wilmington နေအိမ်မှာခေါင်းဆောင်တွေကိုလက်ခံတွေ့ဆုံခဲ့တာပါ။ဒါဟာသူရာထူးကမထွက်ခွာမီ Indo-Pacific မိတ်ဖက်ဆက်ဆံရေးအားကောင်းလာနေတာကိုထုတ်ဖော်ပြသတာဖြစ်ပါတယ်။ Biden အာဏာမရခင်တုန်းကတော့ Quad နိုင်ငံများအစည်းအဝေးကိုနိုင်ငံခြားရေးဝန်ကြီးအဆင့်သာဆွေးနွေးခဲ့တာပါ။ဘိုင်ဒန်တာဝန်ယူချိန်မှာတော့အရှေ့လေပိုင်းပြည်ပခါတွေကယုံထွက်နိုင်မှုကြိုးပမ်းချက်ဖြစ် Quad နိုင်ငံများအစည်းအဝေးကိုထိပ်သီးခေါင်းဆောင်အဆင့်မိတ်ဖက်ဆက်ဆံရေးအဆင့်မြင့်တင်ခဲ့ပါတယ်။အခုသတင်းပတ်ကုံထိပ်သီးအစည်းအဝေးဟာ2021ခုနှစ်နောက်ပိုင်း6ချိန်မြောက်တွေ့ဆုံမှုဖြစ်ပြီးတော့ခေါင်းဆောင်တွေလူကိုယ်တိုင်တွေ့ဆုံကြတာလည်း4ချိန်ရှိပါပြီ။ Quad ခေါင်းဆောင်တွေဟာတရုတ်နဲ့မြောက်ကိုရီးယားအပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ပူးတွဲကြေညာချက်တွေထုတ်နိုင်ဖို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။
မနေ့ကင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် Video မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA ရဲ့တနင်္ဂနွေမနေ့ဖက်သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာပြည်သူတွေရဲ့လူခွင့်ချိုးဖောက်ခံရမှုတွေကိုကဘာတိအောင်တင်ပြပေးနိုင်မှု တာမကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်နေရာမှာဆက်ထားပေးဖို့ American New York နဲ့ San Francisco မြို့ကြီးတွေအပြင် Britain နဲ့ Canada နိုင်ငံတွေမှာလည်းမြန်မာနယ်ပယ်တွေကစနေနေ့ကတပြိုင်တည်းဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဒီကြောင့် Canada နိုင်ငံက Vancouver မြို့ကတက်ကြွလှုပ်ရှားသူမတ်စုစုထွေးကအခုလိုပြောပါတယ်
တာမတ်ကြီးဦးကျော်မိုးထွန်းဟာပြည်သူ့အစိုးရကရွေးချယ်တင်မြှောက်ခဲ့သောပြည်သူ့ကိုယ်စားလှယ်တာမတ်ကြီးဖြစ်ခြင်းနဲ့အနေနဲ့တော့စစ်အာဏာရှင်သိမ်းပြီးချိန်ကလေးကပြည်သူလူထုဘက်မှမမမမရက်တည်ပြီးပြည်သူအတန်းနဲ့ပြည်သူရဲ့ဆင်းရဲဒုက္ခများကိုပြည်သူကိုစားတာမတ်ကြီးဦးကျော်မိုးထွန်းကနိုင်ငံတကာကိုတင်ပြပေးနိုင်တာကြောင့်မလို့ကျမတို့လည်းဦးကျော်မိုးထွန်းကိုဆက်လက်တည်ရှိစိတ်ပြီးတော့ဝမ်းရမ်းထောက်ခံရခြင်းဖြစ်ပါလေရှင
်အမေရိကန်နောက်ချမ်းကဆန်ဖရန်စစ္စကိုမြို့မှာလည်းနာမည်ကျော် Golden Gate တရားကြီးကိုအသွာပြန်ဖျက်ပြီးမြမအရေးလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြပါတယ်96ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနယူးယောက်မြို့မှာကျင်းပနေတဲ့တစ်ချိန်တည်းမှာပဲကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့မြန်မာတွေကကုလသမဂ္ဂအတွင်းဆုံးဖြတ်ချက်ချနိုင်မဲ့အရေးကြီးဆွေးနွေးပွဲတွေမှာပါဦးကျော်မိုးထွန်းကိုတက်ရောက်ခွင့်ပေးဖို့အပါအဝင်မြမအရေးလှုပ်ရှားတောင်းဆိုနေကြတာဖြစ်ပါတယ်ခင်ဗျမြမနိုင်ငံမှာယာဂီမုံတိုင်းနောက်ဆက်တွဲရေကြီးရေလျှံမှုတွေကြောင့်သေဆုံးသူအရေအတွက်က384ဦးထိမြင့်တက်လာပြီးပျောက်ဆုံးသူကလည်း89ဦးရှိကြောင်းအလားတည်းစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ကစနေနေ့မှာပြောပါတယ်။နေပြည်တော်မှာ164ဦး၊မန္တလေးတိုင်းဒေသကြီးမှာ134ဦး၊ရှမ်းပြည်နယ်မှာ88ဦး၊ကရင်ပြည်နယ်မှာ5ဦး၊ပဲခူးတိုင်းဒေသကြီးမှာ2ဦး၊ AR တိုင်းမှာတော့2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။မြို့နယ်53မြို့နယ်မှာရေကြီးမှုတန်ခံခဲ့ရပြီးနိုင်ငံရဲ့16ရာခိုင်နှုန်းနီးပါးထိရောက်ခဲ့တယ်ဆိုပါတယ်။ကုညီကယ်ဆယ်ရေးသမားတွေကတော့စည်ရင်ပြုစုနိုင်မှုအားနည်းတာအပြင်ပျောက်ဆုံးသူတွေအများကြီးရှိနေဆဲဖြစ်လို့သေဆုံးတဲ့အရေးအတွက်တိတိပိုတိုးလာနိုင်တယ်လို့ခန့်မှန်းကြပါတယ်။စစ်ကောင်စီကတော့ရည်ကြီးမှုကြောင့်လူပေါင်းတသိန်းခွဲနီးပါးထိခိုက်ခဲ့ပြီးစပားကင်းဧက9သိန်းကျော်ပျက်စီးကတရိတ်ဆန်အကောင့်ရေတသိန်းခွဲနီးပါးသေဆုံးခဲ့ကြောင်းဖော်ပြပါရတယ်။ကုလသမဂ္ဂကတော့မုံတိုင်းကြောင့်မြန်မာနိုင်ငံမှာလူပေါင်း9သိန်းနီးပါးထိခိုက်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါရတယ်။အချိန်နှဲမှာပဲဘင်္ဂလားပင်လယ်အော်အလဲပိုင်းမှာလေဖိအားနည်းရှယ်ဝင်းတရဖြစ်ပေါ်နိုင်လို့လာမယ့်ရက်ပိုင်းအတွင်းမြန်မာနိုင်ငံနေရဲ့အနှံ့အပြားမှာမိုးရွာမဲ့သတိပေးချက်တွေလည်းမိုးစလကထုတ်ပြန်ထားပါရခင်ဗျာ။ထိုင်းနိုင်ငံမှာမြန်မာအပါဝင်ပြည်ပကနေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုပိုးပြီးတင်းကျပ်လာချိန်မှာဒုက္ခသည်တွေကိုကာဝေးဖို့ရည်ရွယ်တဲ့ခလုံးခွင့်အစီအစဉ်ကလည်းအကောင့်ထဲပေါ်ရေးမှာတိုးတက်မှုအလွန်နှေးကွေးနေတယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြကြပါတယ်။2023ခုနှစ်စက်တင်ဘာကစတင်ခဲ့တဲ့ခလုံးခွင့်အစီအစဉ်ဟာတစ်နှစ်ပြည့်ချိန်မှာလူ10ဦးထက်နည်းတဲ့ပမာဏကိုသာခလုံးခွင့်ပေးထားတယ်လို့ပြောကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့အရင်ဘက်ကတွဲဆုံခဲ့တဲ့အကူအညီပေးရေးအဖွဲ့တွေက VOA ကိုပြောပါတယ်။ခလုံးခွင့်လျှောက်ထားသူတွေကတဦးအပယ်ချခဲ့ပြီးကြံလျှောက်ထားသူ200ဝန်းကျင်ကိုတော့စစ်စစ်ဆဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောတယ်ဆိုပါတယ်။ကုလသမဂ္ဂကတော့ထိုင်းနိုင်ငံမှာခလုံးခွင့်တောင်းခံသူ9000ဝန်းကျင်ရှိတယ်လို့ခန့်မှန်းထားပြီးအမှန်တကယ်အရေးအတွက်ကဒီထက်ပိုများပွဲရှိတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံဟာဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုမထားပါဘူး။တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်မပါဘဲနိုင်ငံတွင်းဝင်ရောက်လာသူအလုံးကိုတရားဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။
တဲ့နေကိုကိုငင်းချမ်းအေးပြောပြသွားတာပါ VOA American တိုင်းရဲ့တနင်္ဂနွေနေ့မနေ့ပတ်တန်လွင့်စီစဉ်တွေကိုတိုက်ရိုက်ဆက်လက်တုံ့နေပါတယ်အခုတော့နယူးယောက်ကုလသမဂ္ဂညီလာခံကျင်းပနေတဲ့နေရာမှာမြန်မာအရေးလှုပ်ရှားမှုသတင်းပေးပို့ချက်ကိုတင်ပြပါမယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကိုတန်အမတ်ကြီးအဖြစ်နောက်တစ်နှစ်သက်တမ်းတိုးဖို့မြန်မာအရေးလှုပ်ရှားသူတွေမကြသေးမီအချိန်မဲကပဲကုလသမဂ္ဂရုံးချုပ်အနီးမှာစုဝေးဆန္ဒပြခဲ့ကြပါတယ်မြန်မာစစ်တပ်ရဲ့စစ်တမ်းကြုံမှုတွေကိုကုလသမဂ္ဂအပေါင်းဝင်နိုင်ငံတကာအတိုင်းအဝန်ကပို့ပို့နားလည်သိရှိဖို့နဲ့မြန်မာစစ်တပ်ကိုပိုပြီးထျောက်တဲ့ဖိအားပေးမှုတွေလုပ်နိုင်ဖို့အတွက်တာမတ်ကြီးကိုဆက်လက်အသိအမှတ်ပြုဖို့အရေးကြီးတယ်လို့ပြောဆိုကြပါတယ်ကုလသမဂ္ဂထွေထွေညီလာခံကိုကိုယ်တိုင်တွားရောက်သတင်းယူနေတဲ့မက်ခင်ဖြူထွေးကနယူးယောက်မြို့ကနေသတင်းပေးပို့ပြောပြပါမယ်
မင်္ဂလာပါရှင်ကျွန်မခုရောက်နေတာကတော့နယူးယောက်မြို့မှာပါဒီကနေ့ကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာနောက်ထပ်တစ်နှစ်ကိုစားပြုခွင့်ရဖို့အတွက်တက်တန်းထက်တိုးပေးဖို့ဆိုပြီးတော့ဒီအမေရိကန်ပြည်ထောင်စုတော်မှာရှိတဲ့မြန်မာတိုင်းရင်းသားလူမျိုးစုံစုဝေးပြီးတော့မှဒီနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်အနီးမှာလာရောက်စုဝေးပြီးတော့တောင်းဆိုဆန္ဒပြနေကြတာဖြစ်ပါတယ
် Our Ambassador Myanmar Voice ဦးကျော်မိုးထွန်း is our champion You are the pleasure
ဒီနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဒီလှုပ်ရှားမှုဖြစ်မြောက်ရေးအဓိကဦးဆောင်ဂျိုးပန်းသူတို့ဖြစ်တဲ့ကိုနေတင်မြင့်ကအခုလိုပြောပါတယ်
။တာမတ်ကြီးဦးကျော်မျိုးတော်ကပေါ့ဒီခရစ်သမဂ္ဂဆင်မြင့်မှာရှိအရန်ချော်ဒီရှိဖို့ဆိုတာမရှိမဖြစ်လိုအပ်တဲ့ပုံကိုတူဦးပါ။ဘာကြောင့်လဲဆိုတော့ဒီ၃နှစ်ကျော်၄နှစ်တာကာလမှာကျွန်တော်တို့ပြည်သူတွေခံစားနေရဒုက္ခတွေစိတ်ချမ်းမြေ့အုပ်စုရဲ့မတရားညှဉ်းပန်းတပ်ဖြတ်နှိပ်စက်မှုတွေဘုံကျဲမှုတွေမိရှို့တပ်ဖြတ်မှုတွေကိုနိုင်ငံတကာဆင်မြင့်မှာနဲ့ခရစ်သမဂ္ဂဆင်မြင့်မှာကုလသမဂ္ဂရဲ့193နိုင်ငံကိုနော်သူကတခါတည်းရောက်အောင်သူကပြက်ပြက်တတရေရေဝင်းဝင်းနဲ့ဒီအချက်လက်အတိအကျတွေနဲ့ပေါ်ပြနေရတဲ့အခါမှာပြည်သူလူထုကိုကိုးစားပြုပါတယ်နိုင်ငံကိုကိုးစားပြုပါတယ်ကျွန်တော်တို့အတွက်နိုင်ငံကအတိုင်းဝမ်းမှာတာမတ်ကြီးရမရှိမဖြစ်လိုအပ်တဲ့အတွက်ကျွန်တော်တို့ကဒီနိုင်ငံအသီးသီးနော်နောက်ပြီးတော့ကိုရောကဘာအသီးသီးပေါ့နော်နိုင်ငံကအတိုင်းဝမ်းကကျွန်တော်အားလုံးတွေကတာမတ်ကြီးဆက်လက်တားရှိရတာကျွန်တော်တို့အတွက်လိုအပ်တယ်ကျွန်တော်မှာပေါ့စည်ရေးနိုင်ငံရေးတန်တမာရေးရှိတဲ့အတွက်တန်တမာရေးမှာတာမတ်ကြီးဦးကျော်ကျွန်မတို့ကမရှိမဖြစ်လိုအပ်တဲ့အတွက်ကျွန်တော်တို့ဒီလိုဝိုင်းရံကူညီပံ့ပိုးပေးခြင်းဖြစ်ပါတယ်
။တာမတ်ဒီဥကျော်မိုးထွန်းကုလသမဂ္ဂမှာကိုစားပြုခွင့်ဆက်ပြီးတော့ရရှိဖို့အတွက်လှုပ်ရှားမှုတွေကိုဒီနေ့နယူးယောက်မြို့မှာလည်းမဟုတ်ဘဲနဲ့ဥရောပနဲ့အာရှနိုင်ငံတွေမှာပါကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတစ်ခုအဖြစ်နဲ့မြမရေးလှုပ်ရှားသူတွေကပူးပေါင်းလှုပ်ဆောင်နေကြတာဖြစ်တယ်လို့လည်းကိုနေတင်မြင့်ကပြောပါတယ်။ဒီနေ့စုဝေးပွဲကိုတော့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးနိုင်ငံရေးတူဝင်ကြီးဦးမိုးစောဦးနောက်တမ်းမက်ကြီးဦးကျော်မိုးထွန်းတို့လည်းကိုယ်တိုင်တက်ရောက်ပြီးတော့အသေးစိတ်မိန့်ခွန်းပြောကြပါရစေ
။တပောင်းဆက်ပြီးဟာအောင်မြင်တဲ့နှစ် Victory Year ဖြစ်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလိုကိုယ်တော်ပါဝင်နေကြတာ။ဆိုတော့အဲ့ဒီ Victory Year မှာကျော်မိုးထွန်းရဲ့ရည်တည်နေခြင်းရှိနေကြအရေးကြီး
။လူရောက်ပါဝင်ပြည်내အတော်များများကမြန်မာတိုင်းသားလူမှုအတိုင်းဝိုင်းကလူပေါင်း900ကျော်600နီးပါးလောက်တက်ရောက်ကြတဲ့ဒီလှုပ်အခမ်းအနားမှာဒီဗာဂျီးနီးယားပြည်နယ်ကမခင်လေးလဲပါပါတယ်
။ဒီတစ်ပြင်းတော့မြန်မာနိုင်ငံကိုကိုစားပြုပြီးတော့ပြည်သူရဲ့အတန်ကိုပေါ်ပြပေးမယ်။တမ္မကြီးဦးကျော်မိုးထွန်းကိုဆက်လက်ပြီးတော့ကုလသမဂ္ဂမှာတရားဝင်အများရန်ကိုယ်စားလှယ်ဖြစ်တဲ့ခန့်အပ်နိုင်ရေးအတွက်ကကျမတို့ပြည်သူတွေကနေပြီးတော့သူ့ကိုလည်းဆက်ပြီးတော့တခဲနဲ့ထောက်ခံနေတယ်ဆိုတဲ့ဟာကိုဒီမှာဆန္ဒပြုထုတ်ပေါ်မှာဖြစ်တဲ့အတွက်ကျမတို့ပြည်သူတွေအတွက်ကောကျမတို့ဒီကုလသမဂ္ဂကိစ္စအတွက်ကိုအထူးပဲရေးကြည့်ပါရစေ
။ဒီမှာပြည်သူတွေရဲ့အချက်အလက်တွေကိုနိုင်ငံတကာကပို့ပြီးတော့သိရှိလာစေဖို့အတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်တမ်းအမှတ်ကြီးဆက်ပြီးတော့ရှိနေဖို့လိုတာကြောင့်မလို့သူ့အနေနဲ့အခုလိုလာရောက်ပူးပေါင်းပါဝင်ဆန္ဒပြရတာဖြစ်တယ်ဆိုပြီးတော့နယူးယောက်ဒေသခံတို့ဖြစ်တဲ့မက်လိုင်မြက်ဝေကလည်းပြောပါရစေ
။2021 February လတရက်နေ့ Good Government စတင်တဲ့အချိန်ကစပြီးတော့ကျမတို့အမေစုနဲ့တမရာကြီးဦးဝင်းကြီးပြန်လဲလွမြောက်ဖို့အတွက်ကိုမြေပြင်မှာ PDF အဖွဲ့ဝင်နဲ့ NLD အစိုးရနဲ့ပတ်သက်သောအဖွဲ့အစည်းများတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများအားလုံးကတက်နိုင်တဲ့မြပေါ့တက်နိုင်တာထက်စ조사ပြီးတော့ပြန်လဲရရှိနိုင်ဖို့စ조사နေကြတယ်ဒီမှာ US အနေနဲ့မှာလဲတမ်မတ်ကြီးဦးကျော်မိုးထွန်းကမြန်မာနိုင်ငံအတွက်ကိုစားပြုတဲ့အမကြီးဖြစ်ပါတယ်မြန်မာနိုင်ငံအတွက်လိုအပ်တဲ့အခက်အခဲတွေကူညီပံ့ပိုးမှုတွေကိုအများကြီးဖြန့်ဝေပေးနိုင်မယ်ကူညီပေးနိုင်တဲ့ဒီတမ်မကြီးဦးကျော်မိုးထွန်းကိုကျမတို့ကဒီနေ့မှလာရောက်ဝန်းရံပြီးတော့ပူးပေါင်းပါဝင်ပေးတာဖြစ်ပါတယ
်ဒီနေ့စုဝေးမှုမှလာရောက်ကြတဲ့သူတွေဒါတမ်မတ်ကြီးဥကျော်မိုးထွန်းကဒါပြည်သူတွေကိုကိုစားပြုတဲ့တမ်မတ်ကြီးဖြစ်တာကြောင့်မလို့ဥကျော်မိုးထွန်းကိုဆက်ပြီးတော့တာဝန်မှာခန့်ထားဖို့အတွက်အဓိကတောင်းဆိုကြပါတယ်။တစ်ချိန်တည်းမှာလည်းဒါကုလသမဂ္ဂအနေနဲ့မြမရေးကိုကူးထက်ပို့ပြီးတော့ထိရောက်ရောက်ရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့အတွက်တောင်းဆိုကြပါတယ်။ဒီကနေ့ဆိုရင်အခုဟာဒါကုလသမဂ္ဂထွေထွေညီလာခံချစ်ပနေတဲ့အချိန်နဲ့လည်းတိုက်ဆိုင်ပါတယ်။ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေဒါနယူးယောက်မြို့ကိုရောက်ရှိနေတဲ့အချိန်မှာပဲမြမရေးကိုပို့ပြီးတော့ထိရောက်ရောက်ဆောင်ရွက်ဖို့အတွက်အခုလိုတောင်းဆိုဆန္ဒပြနေကြတာလည်းဖြစ်ပါတယ်။ကျွန်မခင်ပြထွေးပါနယူးယောက်မြို့ကုလသမဂ္ဂနာကျုံအနီးကနေသတင်းပေးပို့နေပါတယ်ရှင
်မက်ကင်ဖြူထွေးနယူးယောက်မြို့တော်ကသတင်းပေးပို့ခဲ့တာပါနယူးယောက်မြို့တော်ကုလသမဂ္ဂစာအုပ်မှာညီလာခံကျင်းပနေချိန်ဦးကျော်မိုးထွန်းနဲ့တွေ့ဆုံမေးမြန်းခန်းအပါအဝင်မြမရေးလှူရှားမှုတွေနဲ့ပတ်သက်တဲ့ VOA ဝိုင်းတော်သားတွေရဲ့ဓာတ်ရိုက်ထုတ်လွှင့်မှုတွေကို VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာတွားရောက်ကြည့်ရှုနိုင်ပါတယ်အခုတော့ဒုအတန်းဒီမိုကရေစီတုခွေးနဲ့ခေပြန်ကဘာစတဲ့ဗတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါတော့မယ် တို့အတန်အစီအစဉ်မှာဆိုရင်တော့မြန်မာနိုင်ငံကပဋိပက္ခစစ်ပွဲတွေအကြာစိတ်တမ်းရမျိုးစုံရခဲ့ကြတဲ့ကလေးငယ်တွေအတွက်အားကစားနဲ့စိတ်တမ်းသက်တာစိတ်တမ်းရာတွေသက်တာအောင်ကူစားပေးနေတဲ့မဲဆောက်အိမ်အကြောင်း Frontier မြန်မာဝိုင်းတော်သားတွေကတို့အတန်အစီအစဉ်မှာတင်ပြထားပါတယ်
စိတ်ပန်းပြားတခုရောက်တော့တငယ်ချင်းလည်းအများကြီးရတယ
်။အားစားနေလုံးနေရပြီခဏခုမှချွေးချွတ်တယ်ပေါ့နော်။အဲ့ခါကျတော့စိတ်ကူးစီးလေးဖြေဖြောက်တယ်ပေါ့နော်။
ဆရာနာတင်ပြီးတဲ့နောက်ပြိပခါတွေဒါမှမဟုတ်ဖိနှိပ်မှုတွေကနေထွက်ပြေးလာတဲ့မိသားစုတွေမှာစိတ်ထိခိုက်နာကျင်စရာတွေကိုကြုံတွေ့ခဲ့ရပါတယ်။နိုင်ငံတည်တစ်ခုမှာလက်ရုံးညီထွေစွာနေနိုင်ဖို့ကအထူးသဖြင့်ကလေးငယ်တွေမှာပို့ပြီးတော့အခက်အခဲရှိပါတယ်။မဲဆောက်မှာရှိတဲ့ကလေးငယ်တွေကတော့သူတို့ရဲ့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာတွေကိုမြင့်တင်ပေးမဲ့အားကစားလှုပ်ရှားမှုတွေကနေတစဉ်ပံ့ပိုးကူညီမှုတွေရနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ဒီရောက်လာခြင်းပေါ့ဒီမှာနေဖို့အခက်ခဲလေးရှိတယ်။ဒီလေးရေမျိုးပလက်တွေပါရရှိရအောင်ဒီမှာဖန်းကြီးရှိတော့ပါဝါရီဆိုရင်တော့တောင်းတာတော့မနေဘူးခက်ငူကြီးခက်ခဲရှိတော့ပြီးဘူးစင်ပြူတော့ဂျင်းတော့ဆိုရင်တော့အိမ်ထဲမှာနေရင်အမြဲတမ်းမမနေနိုင်ပဲနေပြီးတော့ခုကျဘောလုံးလေးကန်တော့အမြဲတမ်းဘောလုံးကန်ရင်ပျော်နေရဆိုတော့အဲ့လိုပဲစိတ်ပန်းဆိုင်ရတော့ပျော်တာပေါ့
အသက်15နှစ်အရွယ်မောင်ကောင်းမြတ်ကမဲဆောက်ကိုရောက်တာတစ်နှစ်ကျော်ပါပြီသူမိခင်ဖြစ်သူကဆရာနာတိန်းနာကိုစန့်ကျင်လို့ဖန်းစီထောင်ချခံရပြီးတဲ့နောက်ဖခင်ဖြစ်သူနဲ့အတူထွက်ပြေးတိမ်းရှောင်လာခဲ့တာပါစေကျော်တက်ရွယ်မောင်ကောင်းမြတ်ကရွှေပြောင်းကြောင်တစ်ခုမှကြောင်တက်နေပေမဲ့တရားဝင်အထောက်အထားမရှိတဲ့အတွက်ဖန်းစီခံရမှာကိုကြောက်နေရပါတယ်
။ဒီမိသားစုနဲ့ပြည်ရောက်လာဟိုတော့လည်းမနေတော့တည်ပြီးတော့လည်းတော့ပဲဟာ။အဲဒီဘယ်နဲ့ကြောက်လို့လည်းနေချင်ကြောက်ရမယ်။ဒီဘက်ရောက်လာတော့လည်းနည်းနည်းကစိတ်ရောပေါ်တော့ဟိုအဲလုံးလုံးလေးတော့ခံစားရဘူး။ဒါပေမဲ့စောမောင်မိဝိုင်းဥပဒေပြန်ပို့မှာတော့
မောင်ကောင်းမြတ်ကတော့အခုဆိုရင်ပိတ်ရက်တိုင်းမှာမဲဆောက်အင်းကပြုတ်လုပေးနေတဲ့ဘောလုံးတင်နှန်းကိုပုံမှန်တက်ရောက်နေပြီးလာရောက်ကစားနေတဲ့ကလေးနဲ့လူငယ်တင်နှန်းသားတရာတွေကတက်ရောက်ဖြစ်နေပါပြီ။ဒီစင်တာကို2023ခုနှစ်မေလမှာကိုထက်ခိုင်ဆိုးကတည်ထောင်ခဲ့တာပါ။သူကအာနာသိမ့်ပြီးတဲ့နောက်ထိုင်းကိုရောက်လာတဲ့တက်ကြွလှရှားသူတူပါ။စင်တာဘူမြမပြီကနေထွက်ပြေးတင်းဆောင်လာရတဲ့ရွှေပြောင်းကလေးနဲ့လူငယ်တွေစူးစီးပြီးတော့အားကစားပြုလုပ်နိုင်ဖို့နဲ့စိတ်ပိုင်းဆိုင်ရာပြေလျော့မှုတွေဖြစ်စေနိုင်ဖို့ရည်ရွယ်ပြီးဖန်တီးခဲ့တာလို့ဆိုပါတယ်
2021နောက်ပိုင်းရောက်လာတဲ့လူတွေရှေ့ရရောက်လာတဲ့လူတွေအဲ့လူတွေအကုန်လုံးအတွက်ကပြောရမယ်ဆိုသူတို့ကအိမ်ကိုဆုံးခွာခဲ့ရတာပေါ့ဆိုတော့အိမ်လိုတယ်ပေါ့နော်ကျွန်တော်ကတော့စိတ်ကူတဲ့မှာတော့ကျွန်တော်တို့ရဲ့အိမ်လေးပေါ့မဲဆောက်အိမ်မဲဆောက်မှာအိမ်တစ်လုံးရှိမယ်အဲ့အိမ်မှာကျွန်တော်လိုချင်တဲ့တရားမျှတမှုပေါ့နော်ကျွန်တော်လိုချင်တဲ့ငြိမ်းချမ်းမှုကျွန်တော်တို့ရဲ့လွတ်မြောက်မှုဒါတွေကိုကျွန်တော်တို့အတူတူဖန်တီးကြမယ်ပေါ့ဒါကတော့အိမ်စစ်စစ်မြေမြေဖြစ်စီမှာဖြစ်လိမ့်မယ်သို့ပေမဲ့ကျွန်တော်တို့စိတ်ကူထားတဲ့အိမ်လေးတစ်လုံးပေါ့
အာနာမသိရင်ကလေးကမဲဆောက်မျိုးဟာတိုင်းရင်းသားပြိပခါတွေကြောင့်ဖြစ်စီနိုင်ငံရေးအရာဖြစ်စီအလုတ်ကန်အခွင့်အလမ်းတွေအတွက်ပဲဖြစ်စီရွှေပြောင်းနေထိုင်သူအများပြားနေထိုင်တဲ့မြို့ပဲဖြစ်ပါတယ်စင်တာအနေနဲ့နေတာကြာပြီဖြစ်တဲ့ရွှေပြောင်းလူသမားတွေရဲ့ကလေးတွေရောအခုမှရောက်လာကြတဲ့ကလေးတငယ်တွေကိုပါတင် जा ပေးနေတာဖြစ်ပါတယ်အသက်9နှစ်ကနေ18နှစ်အတွင်းရှိတဲ့မိန်းကလေးရောယောက်ျားလေးပါတက်ရောက်လို့ရတဲ့တင်နှန်းဖြစ်ပေမဲ့အသက်အရွယ်ကိုအရင်ကြီးကန့်သက်ထားတာမျိုးမဟုတ်ပါဘူး။မတ်တော်တာကတော့သူ့မိဘတွေနဲ့အတူထိုင်းနိုင်ငံကိုလွန်ခဲ့တဲ့10နှစ်လောက်ကရွှေ့ပြောင်းလာခဲ့တာပါ။အခုတော့အသက်20ရှိပြီဖြစ်တဲ့သူမဟာသူ့မိဘတွေလိုပဲဆက်ယုံတစ်ခုမှလောက်ကင်နေပါတယ်။ Polong Zarago, a mere wadana page, metoragaro, a kusui, a lope ye pite, the ningunu in Iraima, mesa ima lavi, Polong Zago, tenanta yakuinagebare.
Then you look the matter of Miaro, the ningunu in Yapu, where do you need it? To me, you know, as losing, you say, oh, my low light, Pilosin, been on Timmy Travio, and now she has the lava topic, a kusu, Polong cano, divide it here on Yala, Pomazo, divide it in Malapu, Polong cano, the Majinil, and Yala.
အထူးသဖြင့်ကလေးငယ်တွေအတွက်အားကစားပြုလုပ်ခြင်းဖြင့်ရရှိနိုင်တဲ့စိတ်ပိုင်းဆိုင်ရာကိုယ်ပိုင်းဆိုင်ရာအကျိုးကျေးဇူးတွေအများကြီးရှိပါတယ်။ကိုလက်လှောက်ရှားပြီးစွမ်းအင်တွေကိုအသုံးချခြင်းအဖြစ်စိတ်အစဉ်မပြေမှုတွေရဲ့ထွက်ပေါက်တစ်ခုဖြစ်စေပါတယ်။လေ့ကျင့်ခန်းပြုလုပ်ခြင်းကကိုယ်ခန္ဓာကနေစိတ်ပျော်ရွှင်မှုရရှိတဲ့ဓာတုဖြစ်တဲ့အင်ဒိုဖင်ဟော်မုန်းကိုထုတ် ဆိုရင်မူနဲ့စိတ်တက်ကြတာတွေလည်းဖြစ်တာနေတယ်လို့သိရပါတယ်။အဖွဲလိုက်အားကစားတွေကခလေးသူငယ်တွေအတွက်ကိုကိုကိုယုံကြည်မှုတိုးပွားလာအောင်စာနာစိတ်ရှိလာအောင်နဲ့အဖွဲလိုက်ဆောင်ရရတဲ့စွမ်းရည်ကိုတိုးတက်လာအောင်လည်းလှုပ်ဆောင်ပေးနိုင်ပါတယ်။မဲဆောက်မှာအားကစားနဲ့ကိုလတ်လှူရှာဖို့တင်နန်းတွေပေးနေတဲ့နောက်ထပ်စင်တာတစ်ခုကတော့ PT အိမ်ပဲဖြစ်ပါတယ်။ဒီစင်တာမှာကလေးရောလူကြီးတွေအတွက်ပါယောဂ၊ဇွန်ဘာအကားနဲ့ကိုခန့်ပညာတင်နန်းတွေပေးနေပါတယ်။ကိုခန့်ပညာတင် जा ပြီးတဲ့တင်နှန်းဆရာမမက်ကပြကခလေးတွေအတွက်ဘလို့အထောက်ကူဖြစ်တယ်ဆိုတာကိုအခုလိုမျိုးပြောပြပေးခဲ့ပါတယ်
။အဲဒါစိတ်ပိုင်းနဲ့ရုပ်ပိုင်းတွေဘလို့အထောက်ကူလဲဆိုတော့အောင်စားလို့လုံးဝရပြီခဏကိုယ်မှရွှေ့ရွှေ့ထွက်တယ်ပေါ့နော်။အဲခါကျတော့စိတ်ပူစီးတွေဖြေဖြောက်တယ်ပေါ့နော်။အောင်စားတနည်းကိုနိုင်ဝက်တနိုင်အဲသူတို့လောက်ပြီးရှင်းရတယ်သူတို့ကိုမကျန်ရရမတွေးပြဖို့ပေါ့နော်။ဘာမှမိသားစုတွေကမတူကြဘူး။သူတို့စိတ်ပီစီမှုကတရားတရားနဲ့တရားမတူကြတဲ့ဆိုတော့အဲအချိန်ကြောင့်မကွန်ထရိုးလုပ်ဘူးသူတို့တို့တော့ခက်ခဲတယ်ပေါ့
မြန်မာရွှေပြောင်းကလေးတွေအနေနဲ့ထိုင်းနဲ့တခြားရွှေပြောင်းကျောင်းတွေမှာတက်ရောက်ကြပါတယ်။အဲဒါကြောင့်ကျောင်းမှာအားကစားကိုအနည်းငယ်ပြုလုပ်ဖို့အချိန်ရကြပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာရောက်လာတဲ့တရားဝင်ထောက်ထားမရှိတဲ့ကလေးနဲ့လူငယ်တွေအနေနဲ့မြို့ထဲမှာတခြားနေရာကိုသွားဖို့မပြောနဲ့ကျောင်းကိုသွားဖို့တောင်လွတ်လွတ်လပ်လပ်သွားလာလို့မရကြပါဘူး။ကျောင်းစီမတက်နိုင်တဲ့တချို့တွေလည်းရှိပါတယ်။တချို့မိသားစုတွေကတော့တတရနိုင်ငံကိုသွားရောက်အခြေချဖို့စီးရင်ထဲမှာပါတဲ့အတွက်အပြင်မထွက်နိုင်ပဲဟိုတယ်ခန်းလေးတွေထဲမှာပဲပိတ်မိနေတယ်လို့ကိုထက်ခိုင်စုကပြောပြခဲ့ပါတ
ယ်။အဲ့ကလေးတွေကဘာခံစားရလဲဆိုတော့ကျွန်တော်တို့ကမဲဆောက်မှာဆိုတာမဲဆောက်ကညင်ညူးစရာများတယ်ဗျာ။ကျွန်တော်တို့ကခက်ခဲငွေကြေးခက်ခဲအဲတခြားပေါ့နော်ဟိုကိုစုံချုံလိုက်ရတာပိဆက်လိုက်ရတာအဲ့ကိစ္စတွေနဲ့အများတယ်ပေါ့နော်။မြင်ရတာအများကြီးပဲဗျာ။ကလေးတွေအများကြီးပဲလူငယ်တွေအများကြီး။သူတို့မှာ space မရှိဘူး။မိပါခြင်းတွေကဟိုလင်းများခြင်းမဖြစ်ပြဿနာရှိရဲအဲ့လိုမျိုးတွေရှိရဲဆိုတော့ဒါတွေကလေးတွေကဒီအခန်းထဲတွေမှာပဲလှောင်ပိတ်ပြီးတော့သူတို့ခံရတယ်။ဒါပေမဲ့ကျွန်တော်တို့ဒီမှာအကြောင်းမနေတဲ့ကလေးတွေလည်းရှိတယ်။ကျောင်းမနေဘူးဆိုတော့အကြောင်းမျိုးပေါ့နော်ကျွန်တော်ပတ်စံမရှိတတ်နိုင်လို့မနေတာရောနောက်တစ်ခုကသူကဒီမှာပဲနေရတော့မှာလားအဲဒီမှာပြေးလည်းပဲပြန်ရတော့မှာလားဟိုတတရနိုင်ငံမှာသွားတော့မှာလားဆိုပြီးတော့အဲ့လိုဂျားထဲမှာကိုယ်ကန့်လန့်ဖြစ်နေကလေးပေါ့နော်
15နှစ်အရွယ်မောင်ကောင်းမြတ်အတွက်ကတော့ဘောလုံးတင်တဲ့ဟာစိတ်အပန်းဖြေဖို့မိတ်ဆွေတငယ်ချင်းတွေရရှိဖို့အခွင့်အရေးတွေထပ်ပို့ပါတယ်။သူ့ရဲ့အနာဂတ်အိမ်မက်အဖြစ် professional ဘောလုံးအားကစားသမားဖြစ်ချင်လာအောင်ပါတွန်းအားပေးနေပါတယ်
။ဘဝတန်လည်းကိုမြန်လောက်ရတယ်။နောက်ပြီးတော့စိတ်ပန်းဖြေရာတခုရောက်တော့တငယ်ချင်းတွေလည်းအများကြီးရတယ်။ဖြစ်ချင်တာတော့ညမဘောလုံးပြင်းနေဝင်နေတာပေါ့။ညမလက်ရည်စီမကန်နေတာပေါ့။
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့အတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင်းမယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နှားဆင်ပေးကြပါအောင်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးဆက်စပ်ရယူပါခင်ဗျာ။
ဆလဘီဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။ကိုယ့်ကိုထောက်ခံမှုရရှိဖို့အတွက်သတင်းအတုဖန်တီးတာအစ်စ်နဲ့အတုရောမွေတင်ပြတာသတင်းပုံဖြတ်တာတွေကနိုင်ငံရေးနဲ့မကင်းတဲ့လောက်ရက်တွေဖြစ်ပါတယ်။ပုံဖြတ်ထားတဲ့သတင်းအန်ဒီရန်နဲ့ပတ်သက်လို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီအတွင်းမှဦးတိုးစော်လက်ကိုဦးတင်မောင်တန်းကမေးမြန်းတင်ပြထားပါတယ်။
ဒီမိုကရေစီစနစ်ဆိုတာပြည်သူလူထုကဆုံးဖြတ်ရွေးချယ်အုပ်ချုပ်တဲ့စနစ်ဖြစ်ပါတယ်။ဒါကြောင့်ပြည်သူကဆုံးဖြတ်ရမှာသတင်းချက်လက်အမှန်ပေါ်မှာဆုံးဖြတ်ချက်ချနိုင်ရဖို့အရေးကြီးလာပါတယ်။တစ်ဖက်မှာတော့လည်းသတင်းအတုတွေကပြည်သူတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်တွေပေါ်မှာဩဇာတရားမှုရှိနေတာကိုတွေ့ရပါတယ်။ဒါကြောင့်လည်းအာဏာရရှိလိုကြတဲ့အဖွဲ့တွေဟာသတင်းပြုတွေကိုကိုယ်တိုင်နဲ့ဖန်တီးတတ်ကြတယ်လို့တခြားလူဖန်တီးတဲ့သတင်းတွေကိုလည်းလိုသလိုကစားသုံးချသွားတတ်ကြပါတယ်။သတင်းအတုနဲ့နိုင်ငံရေးအကြောင်းဒီပတ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီအတွင်းမှဦးတိုးစော်လာဖြစ်ပါတယ်။မင်္ဂလာပါဦးတိုးစော်လာခင်ဗျာ
။မင်္ဂလာပါဆရာတင်မောင်တန်းခင်ဗျာ
။ဟုတ်ကဲ့။ဘုလို့ရေစက်တင်ဘာလ10ရက်နေ့တော့ပေါ့နော်ကျွန်တော်တို့ဒီအမေရိကန်မှာကျင်းပခဲ့တဲ့တပ်ပလာရွေးကောက်ပွဲအကျိုးတပ်ပလာလောင်းတွေရဲ့စကားဆက်ထုတ်ပွဲမှာ Republican Party တပ်ပလာလောင်းဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံထဲကိုရွှေ့ပြောင်းဝင်ရောက်လာကြတဲ့လူတွေဟာတဲ့ခွေးတို့ကြောင့်တို့အိမ်မွေးတိရိစ္ဆာန်တွေကိုတက်ဖြတ်စားတောက်ကြတယ်လို့ပြောသွားတာကိုတိုးစော်လာတော့တည်င်းဗမာတယောက်လည်းဖြစ်တယ်ဆိုတော့နိုင်ငံရေးမှာအဲဒီလိုလောက်ကြံတည်င်းအတူနဲ့သုံးချပကားတဲ့အတိုင်းစားဘလောက်ထိရှိနေတာကိုတွေ့ရပါတယ်
နိုင်ငံရေးမှာသတင်းအတုတွေကိုတော့ဒါလက်နက်တစ်ခုလို့သုံးခဲ့တာပေါ့နော်ဒါပေမဲ့ဒီခေတ်ကြီးမှာအစောကဥပမာဒေါ်နယ်ထရန့်ကအိုဟိုင်းယိုမှာမိုက်ဂရန့်တွေဟိုခွေးတွေကြောင်နေစားတယ်ဒါပေမဲ့ချက်ချင်းပဲ fact checking ဆိုတဲ့ဟာကောင်တာလိုက်တယ်သတင်းကိုနိုင်ငံရေးမှာတစ်ချိန်လုံးသုံးလာတာပေါ့နော်အဲ့လိုပဲအရင်အိုဘားမားအမေရိကမှာမမွေးခဲ့ဘူးလို့လည်းပြောခဲ့ဘူးလေဗျအိုဘားမားလည်းတုန်းကလည်း
ဟုတ်ပါ
တော့သူကတော့အရင်တော့ခက်ကတော့အဲ့လိုပြောပြမယ်အခုခက်မှာ fact checking ဆိုတော့တော်တော်လေးကိုအခြေခံဒုနဲ့တယ်နဲ့တီဆောက်လာတဲ့မီဒီယာမှာပေါ့နော်သူတို့ပြောနိုင်ငံရေးသမားတွေမှာသူတို့ပြောတဲ့ဟာအချက်လက်မှန်လားမှားလား fact checking mechanism တွေကကောင်းကောင်းရှိနေပါတယ်နိုင်ငံရေးမှာသတင်းအတုတွေရဲ့အခန့်ကဏ္ဍအရန်ကိုတည်ရမှုလည်းကြီးတယ် impact လည်းကြီးတယ်အထူးသဖြင့် conflict ကြီးတဲ့မြန်မာပြည်လိုတိုင်းပြည်မှာသတင်းအတုတွေကဟိုတရားဝင်ပေါ့ဗျာနော်ကျွန်တော်တို့မြန်မာပြည်မှာဆိုရင်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်စင်ရေးဆိုတဲ့ဌာနတည်ရှိတယ်89နှစ်ရှိပါပြီစစ်တပ်ရဲ့အောက်မှာပါအဲ့ဒါတွေကဟိုကျွန်내ဒီမြဝတီတို့ကျွန်တော်တို့ TV တွေ MTV တွေအပြင်တခြားရွေကျက်ရှိသတင်းကိုလက်နက်တစ်ခုအနေနဲ့အသုံးပြုနေတာကြားပါပြီအဲ့တော့နိုင်ငံရေးမှာသူတစ်ဖြင့် conflict များတဲ့ကျွန်တော်တို့မြန်မာပြည်ပေါ့နော်အခုလောလောဆယ်အချိန်တော့ရခိုင်ကိစ္စပေါ့ဗျာလက်ရှိရခိုင်မှာစစ်တပ်ကတရဟိုရေကျက်ရှိရှိနဲ့ဂျင်နိုဆိုက်ဆိုတဲ့စကားလုံးအထက်ထက်သုံးပြီးအေးအဂျင်နိုဆိုက်လုပ်ပါတယ်ဆိုပြီးတော့တိုက်ပွဲတွေလုပ်နေပါတယ်သူတစ်ဖြင့်တော့ဒုက္ခတွေထွက်ပြေးတဲ့အချိန်မှာဒရုန်းနဲ့ပစ်တာအေးရဲ့လက်နက်ပါဒရုန်းမှာဗျာတစိမ့်ပါတာမဟုတ်တည်းစစ်တပ်ကပြစ်လာအေးရပြစ်လာကြဘယ်သူမှသေချာမသိတဲ့အချိန်မှာသူကတော့စွတ်စွဲတာပေါ့နော်သေချာတာကတော့ဒီဥစ္စာဒီနောက်နိုင်ငံတကာကုလသမဂ္ဂအတွင်းမှုချုပ်ကစိုးရိမ်နဲ့ပြောရတယ်ဆိုလိုတာကတော့နိုင်ငံရေးနဲ့ conflict တွေမှာသတင်းအတုတွေကိုဆွဲသုံးနေရှိပါတယ်
။ဟုတ်တယ်အတုတွေဂျုံတဲ့နေရာလဲဂျုံပြရတော့ပဲဗျ။နော်ကျွန်တော်တို့ဒီခုနသတင်းဆိုလို့ရှိရင်ဒုတိယတပ်ပလာတော့ JD Versa သူတင်လိုက်တာရှယ်တဲ့လူကကိုးတန်းကျော်တော့ရှိတယ်လို့ဆိုတယ်။နော်ဆိုတော့ခုနဒီသတင်းအတုတွေဆက်ပြီးတော့ပေါ့နော်။နော်ညာရင်အတုလို့ပြောတဲ့ AI ကိုပါဒါသတင်းအတုတွေဖန်တီးရမှာအသုံးချတာတော့ပြရပါမယ်။တော့စောစောကပြောခဲ့တဲ့ဒါတပ်ပလာလောင်းစကားစစ်ထိုးပွဲပြီးမှာဘွားကျော်ဆိုတော့တေလရှိက ဒီမိုကရက်ပါတီတပ်လာတော့ကမ်လာဟဲရစ်ကိုထောက်ခံမယ်လို့ကြေညာလိုက်ပါတယ်။ကြေညာတဲ့အကြောင်းရင်းကလည်းပါတဲ့တယ်ဆိုတော့သူဖြစ်ရတဲ့ခုကိုဖက်ပြီးပြောသွားတာကိုတွေ့ရတယ်ဗျ။အဲ့ဒါကတော့ Donald Trump ကို Taylor Swift ကထောက်ခံပါတယ်ဆိုတဲ့ဗီဒီယိုတစ်ခုကို Donald Trump ကသူ့ရဲ့ Truth Social တမှုစာမျက်နှာမှာအရင်လကတင်ထားခဲ့တာဒါဗီဒီယိုအတုကိစ္စရှိနေပါတယ်။အဲ့ဒီဗီဒီယိုက AI နည်းပညာကိုအသုံးပြုထားတယ်ဒါနဲ့ပတ်သက်ပြီးတလစွတ်ကဘာပြောလဲဆိုရင် AI ပစ္စည်းလက်နဲ့ပတ်သက်လို့ကျမစိုးရွံ့နေတာကိုဒါကပြသလိုက်ပါတယ်တဲ့ဒါရက်ချက်လက်အတုတွေရဲ့အန္တရာယ်ကိုပြနေပါတယ်လို့ဒါတလစွတ်ကပြောပါတယ်ဆိုတော့ဒါရက်အတုတွေဖတ်တိရမှာဤပညာအသုံးအပြုမှုကိုဟောကိုတိုးဘလို့တွေ့ရဘလို့မြင်ရပါတယ
်ဆိုတော့ AI ဤပညာမြင်လာတာနဲ့ပို့ပြီးတော့အန္တရာယ်ပိုများလာပါတယ်ဆိုတော့ဒါတေလာဆွေကိစ္စကိုဆရာပြောတယ်လို့မျိုးကျွန်တော်တို့အာဆီယံထဲမှာဆိုလဲအရင်တော့တက်ဆင်မိတ်ကွန်အဲတုန်းကတော့အတန်ဖိုင်ဟိုဖက်တောက်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးအကြီးကျယ်ပြဿနာတက်ခဲ့ဘူးပါတယ်အဲတုန်းကတော့ဒါဘုန်းနေမော်နော်မန်နူရယ်လီသူပြောခဲ့တဲ့မိတ်ကွန်တွေကအတန်အောင်ပဲနော်အဲ့ဒါတော့ဒီကျွန်တော်တို့ Vice Editor နဲ့ပဲ AI မပါသေးဘူးဖက်တောက်ပြီးတော့တော်တော်ဆိုးရတဲ့ကြက်တွေဖြစ်ခဲ့ဘူးပါတယ်အခု AI မှာတော့ဒီfake လို့ခေါ်ပါတယ်ဒီကျွန်တော်တို့ fake ကိုတော်တော်ဟိုနီးပညာနဲ့တိတိကျကျအခုတေးပါဆွေးလို့မျိုး video ဖန်တီးတာ deep fake တွေကလုံးဝအစ်စ်နဲ့ကွဲကြဖို့တော်တော်ကပ်ပါတယ်တော်ယုံတန်ယုံတမန်ငါရှန်ငါကြည့်လိုက်ရင်ပြဿနာအကြီးကျယ်တက်နိုင်ပါတယ်အဲ့တော့ကျွန်တော်ထင်တယ်နီးပညာမြင့်လာတဲ့အများအစောတော့ဒီ misinformation disinformation malinformation တော့ဗျာကျွန်တော်တို့သတင်းအတုရောဟိုအမှန်တဝက်အမှားတဝက်ရောရည်ရချက်ရှိရှိနဲ့ malinformation လောက်တာတွေရောပို့သုံးလာတော့ဒူရီယာပေါ်ပြီးရှုပ်ထွေးကုန်ပါလေဒီသတင်းတုတွေကလည်းလွတ်လပ်စွာစီးစင်းနေပါတယ်အဲ့ပုံမှာတော့တုံ့ပြန်ဖို့ကောင်းတော့ MIL ပေါ့ဗျာ Media Information Literacy ပေါ့ဒီမှာတော့တတိတဲ့ Information Literacy ကိုအများကြီးကြည်ကြည်ပြန်ပြန်ပို့ပြီးသုံးလာဖို့ရှိတယ်ပညာရေးစနစ်တွေမှာထည့်လာဖို့ရှိတယ်ပို့အန္တရာယ်များတယ်တယောက်မှုကြီးမယ်ပို့ရှုပ်ထွေးလိမ့်မယ်အဲ့ပုံမှာသူတပြင်းတော့လူမျိုးရေးလိုကိစ္စမျိုးပေါ့နော် Race ကိစ္စခုလို AI ပေါ်တဲ့အခါသူတပြင်း Conflict တွေမှာအဲ့လို Deep Fake တွေကတဒနာအကြီးရှိတယ်လို့အများကြီးလဲဟိုဖြည့်ရှင်းဖို့လိုပါလိမ့်မယ်ဒီအရာတွေကိုအင်းနဲ့အားနဲ့လုပ်တယ်လို့အင်းနဲ့အားနဲ့ပြန်ဖြည့်ရှင်းနိုင်အောင်လဲပြင်ဆင်ထားတဲ့လို့ပြောပြရစီဆရာကြီ
းဟုတ်ကဲ့ဟုတ်ကဲ့ခုနလူမျိုးကိစ္စဆက်ပါတော့ကျွန်တော်ဒီဘာသာရေးကိစ္စတခုပေါ်လာခဲ့တာကိုသွားပြီးတရိယာပါတယ်ဒါပြီးခဲ့တဲ့လဩဂတ်စာတို့ပါဘူးเนาะဒါလလယ်ပိုင်းမှာဒါအိန္ဒိယနိုင်ငံဥဒပါဒေတာမှာအသက်14နှစ်ရွယ်ကျောင်းသားအချင်းစကားများကြတဲ့ဓာတ်ထုတ်မှုတခုဖြစ်ပါတယ်ဒါပေမဲ့တည်သွားတဲ့လူကဟိန္ဒူဖြစ်ပြီးတော့ထိုးတဲ့ကျောင်းသားတွေကမွတ်စလင်ဖြစ်နေပါတယ်။ဆိုတော့ဒါကလူမှုကိုရဲ့ပုံမှာပြန့်သွားတဲ့ခါကျတော့ဟိန္ဒူမွတ်စလင်ညံပွဲဖြစ်နေလှုပ်ဆော်လာ။ဆိုတော့အဲ့ဒီမျိုးမှာတကယ်လဲဒါဘာသာရေးအတီးအကျုံကြီးဖြစ်ခဲ့တယ်။နော်ဒါနဲ့ထိုးတဲ့မွတ်စလင်ကောင်တွေရဲ့မိဘတွေဒါသူတို့ကအိမ်ပိုင်မရှိပါဘူးငှားနေရတာပါ။အဲ့ဒီငှားနေတဲ့အိမ်ကိုလည်းတက်တော့ပိုင်ကြီးဆိုပြီးတော့အာဏာပိုင်တွေကဒါမြေဒူးဆက်ကြီးတွေနဲ့ဘူဒူဇာကြီးတွေနဲ့ဖြိုချပြစ်လိုက်ပါတယ်။ဆိုတော့သတင်းအတုတွေနဲ့ဘာသာရေးယုံကြည်မှုဆိုင်ရာပဋိပက္ခတွေဖြစ်နိုင်တဲ့အာဒီကကောဘလောက်ကြီးမှလာတယ်လဲအထူးသဖြင့်မြန်မာနိုင်ငံချင်းနေမှာပေါ့
။အခုဆရာပြောသွားတဲ့အခြေအနေနဲ့ကတ်စင်စင်တကယ်ကရခိုင်မှာဖြစ်သွားတာတီရာဒွေဆိုတဲ့မိန်ကလေးတယောက်ကိုမရင်းချင်းမှုဖြစ်တယ်။အဲ့မှာအစောကဖြေရုပ်ဖြစ်စဉ်ရာဇဝတ်ပြစ်မှုမဟုတ်ပဲနဲ့အခြေတည်တွေတက်လိုက်တယ်နော်ဗုဒ္ဓဘာသာရခိုင်အမျိုးသမီးကိုမွတ်စလင်ဟိုနေ့ကကောင်းလေးတယောက်ကမရင်းကျင်းလိုက်တယ်ဆိုရင်သူကလူနှစ်ယောက်မရင်းအမှုကနေပြီးတော့ဘာသာရေးပဏိပက္ခအသွင်ပေါင်သွားတယ်အစွမ်းဆရာပြောတဲ့အိန္ဒိယ story လို့ပါပဲမှန်မှန်တော့အဲ့ဒါတွေကတိတ်အနေများတယ်ဒါပေမဲ့လူတွေကလည်းသုံးကြပါတယ်သူတပြင်းတော့ရွေချက်ရှိရှိဖန်တီးတဲ့ဒီလူမျိုးကြီးကအရန်အကဲဆက်တဲ့ဟာတွေပေါ့လူမျိုးကြီးဘာသာရေးအဲ့လိုဟာတွေကမြန်မာပြည်မှာလည်းမြန်မာပြည်ကတော့ဒီက conflict ကအကြီးကျယ်ဖြစ်နေတာပဲအခုနောက်ဆုံးတွေ့ရတာအဲ့တော်တော်များများအခု Christian တွေဘက်ကိုတော်တော်ပြဿနာရှာလာတယ်နော်။ဘာလို့ကြော K3C တို့ဘာလို့ကြော Christian အုပ်စုတွေပေါ့။အခုအမုန်းစကားတွေကြီးလိုက်။အဲ့ဒါတွေက Christian တွေကိုပြဿနာရှာတယ်။အထူးသဖြင့်တော့ TNL တို့ဘာလို့ဖျားတွေဖြတ်တယ်လို့အခုမြန်မာပြည်ရဲ့ content မှာအဲ့တပ်ပုံနဲ့ဖျားပုံမှာခြေရောက်နဲ့ဖြတ်နေတဲ့ပုံတို့အထူးသဖြင့်တော့သူတို့တွေဒီဗုဒ္ဓဘာသာရဲ့အနေနဲ့သူတို့အများစုလူနည်းစုတွေကလည်းတခြားဘာသာဝင်နေပါ။အထူးသဖြင့်တော့ဒီလက်နက်ကန်ပဏိပက္ခလို့မပြောတော့ဘဲနဲ့ Christian တွေနဲ့ဗုဒ္ဓဘာသာပုံစံမျိုးလက်ရှိမြန်မာပြည်မှာတုံးနေပါတယ်အမတမအနေကြီးပါတယ်အဲ့လိုသတင်းတွေကိုများထည့်ပြီးတော့တွေးလာပြီးဆိုရင်တော့တာမန်နဲ့နှစ်သုံးစားပို့ပြီးအသိနဲ့သတိနဲ့ပညာမျက်စိနဲ့ပို့ကြည့်ဖို့လိုပါတယ်လို့ပြောပြရစီဆရာကြီး ဆိုလိုတာကတော့တကယ်တမ်းလွယ်လွယ်လေးမရှယ်ဘဲနဲ့ဖြစ်ချစဉ်းစားပြီးတက်ရောက်မှုကြီးတဲ့အပေါ်တွေမှာဖတ်ချက်ခြင်းမကနီဇမ်နဲ့ပတ်သက်လို့ available platform
တွေအများကြီးပေါ်နေပြီလို့သတင်းစကားပါပြကြခင်ဗျာ။ဟုတ်ကဲ့ကျေးဇူးများအစ်တင်ပါတယ်ကိုတို့။ဟုတ်ကဲ့ကျေးဇူးပါဆရာ။အခုဆွေတင်တင်ပြသွားခဲ့တဲ့လူကတော့လွတ်လပ်သောညီမဘရိတ်ကောင်စီဒီမူဦးတိုးစောနာဖြစ်ပါတယ်ကျွန်တော်တက်ပါဦးခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season ကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာ၊နောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချင်း Radio Season ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီ Season ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။VOA Manakin Radio အစီအစဉ်ပါဝင်မနေ့ည Radio ထုတ်လွှင့်ချက်တင်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာပါခင်ဗျာ VOA American အသံရဲ့ September 22ရက်နေ့တနင်္ဂနွေနေ့မနေ့ပဲရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဆက်လက်ထုတ်လွှင့်နေပါတယ်။ဆက်လက်ပြီးအာရှနိုင်ငံရဲ့လေယာဉ်စီးပွားသတင်းများသတင်းတွေကတူတာစားတဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပါဦးမယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုဥစွာတင်ဆက်ပါမယ်။တရုတ်လေယာဉ်တင်သင်ပေါ်ဂျပန်အထုတ်ချာပိုင်းရေပိုင်နဲ့ထက်ကိုဝင်ရောက်ခဲ့တဲ့အတွက်ဂျပန်ကကန့်ကွက်ပါတယ်။ထိုင်ဝမ်ကိုဆက်လက်နဲ့ပစ္စည်းရောင်းတဲ့အတွက်ဆိုကအမေရိကန်ကုမ္ပဏီတချို့ကတရုတ်ကိုတန်ခတ်အမေရိကန်ကုမ္ပဏီတချို့ကိုတရုတ်ကတန်ခတ်လိုက်ပါတယ်။တရုတ်မှာဆယ်နှစ်သားအရွယ်ဂျပန်ကလေးငယ်တည်ဆုံးပြီးတဲ့နောက်တရုတ်မှာရှိတဲ့ဂျပန်နိုင်ငံသားတွေသတိထားနေထိုင်ကြဖို့ဂျပန်အစိုးရကသတိပေးပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးထားပါတယ
်တရုတ်လေယာဉ်တင်သင်ပေါ်လျောင်နှင်းဟာဂျပန်အချုပ်အခြာရေပိုင်တဲ့ contiguous water အတွင်းပြီးခဲ့တဲ့ September 18ရက်နေ့ဗုဒ္ဓဟူးနေ့ကဝင်ရောက်ခဲ့တယ်လို့ဂျပန်အစိုးရကဆွဆွဲပြီးတရုတ်ကိုကန့်ကွက်ခဲ့ပါတယ်။တရုတ်လေယာဉ်တင်သင်္ဘောနဲ့ဖြတ်သင်္ဘောနှစ်ဆင်းပါတရုတ်စစ်သင်္ဘောအုပ်စုဟာဂျပန်ကမ်းရိုးတန်းကနေရေမိုင်24မိုင်အတွင်းမှာရှိတဲ့ဂျပန်ရေပိုင်နဲ့အလွန်ဂျပန်အချုပ်အခြာရေပိုင်နဲ့အတွင်းဝင်ရောက်ခဲ့တာဖြစ်ပါတယ်။ဒါဟာပထမဆုံးအကြိမ်တရုတ်လေယာဉ်တင်သင်္ဘောဝင်ရောက်ခဲ့တာပါ။ထိုင်ဝမ်ကျွန်းရဲ့အရှေ့ဘက်ဂျပန်အိုကီနာဝါဒေသအနောက်ဘက်အစွန်ဆုံးကယူနာကူနီကျွန်းနဲ့အီရီယိုမိုတေကျွန်းတွေအနီးဖြတ်သန်းသွားခဲ့တာဖြစ်ပါတယ်။ဒီကိစ္စဂျပန်ကတရုတ်ကိုကန့်ကွက်ခဲ့ပါတယ်။ဂျပန်အစိုးရအကြီးအကဲဝန်ကြီးဟီရိုရှိမိုရီယာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။ဝါကူနီおよびこの地域の安全保障環境の観点から今般の事案
ကျွန်တော်တို့အမျိုးသားလုံခြုံရေးအရာဖြစ်စေဒေသတွင်းလုံခြုံရေးအရာဖြစ်စေဒီကိစ္စဟာလက်ခံနိုင်စရာမရှိပါဘူး။ကျွန်တော်တို့ရဲ့စိုးရိမ်ပူပန်မှုကိုတန်တမန်ဆက်သွယ်ရေးကနေတဆင့်တရုတ်အစိုးရကိုပြောဆိုခဲ့ပါတယ
်တရုတ်အစိုးရဘက်ကတော့သူတို့တင်မောတွေဟာတရုတ်နိုင်ငံဥပဒေအရရောနိုင်ငံတကာဥပဒေတွေနဲ့အညီပါခုံမောင်းသွားတာဖြစ်တယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ချန်ကစက်တင်ဘာလ18ရက်နေ့ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုခဲ့ပါတယ်တရုတ်လေယာဉ်တင်သင်္ဘောအုပ်စုဟာဂျပန်နဲ့အငင်းပွားနေတဲ့ဆန်ကာကူကျွန်းတွေအနီးကလည်းဖြတ်သန်းသွားခဲ့ပါတယ်။တရုတ်ဟာဂျပန်ရေနဲ့လေပိုင်နဲ့အတွင်ကျူးကျော်ဝင်ရောက်မှုတွေဒီနှစ်ပိုင်းအတွင်အကြိမ်ကြီးများလာခဲ့ပြီးဂျပန်နီးရုရှားနဲ့ရေလေပူးတွဲလေ့ကျင့်မှုတွေလည်းတိုးလာတဲ့အတွက်ဂျပန်အစိုးရကစိုးရိမ်ပူပန်ကြောင်းပြောဆိုထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့တုန်းကလည်းဂျပန်ရေပိုင်နဲ့အနီးမှာတရုတ်နဲ့ရုရှားကမ်းခြေစောက်တပ်တွေပူးတွဲလေ့ကျင့်ခဲ့သလိုစက်တင်ဘာလ9ရက်နေ့တုန်းကလည်းရေတပ်လေတပ်ပူးတွဲစီးရေးလေ့ကျင့်ခဲ့ပါတယ်အခုလိုအချိန်မှာပဲထိုင်ဝမ်ကိုဆစ်လက်နဲ့ပစ္စည်းရောင်းတဲ့အတွက်ဆိုကတရုတ်ကအမေရိကန်ကုမ္ပဏီ9ခုကိုစက်တင်ဘာလ18ရက်နေ့ဗုဒ္ဓဟူးနေ့မှာပဲတန်ခတ်အရေးယူလိုက်ပါတယ်ဒ ဒီကုမ္ပဏီတွေရဲ့တရုတ်ပြည်မှာရှိတဲ့ငွေကြေးနဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းယူခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ်
။美国向中国台湾地区出售武器，严重违反了一个中国原则。
美国ကထိုင်ဝမ်ကိုအခုလိုဆက်လက်နဲ့ပစ္စည်းရောင်းချနေတာဟာတရုတ်ပြည်တပြည်တည်းဆိုတဲ့မူဝါဒကိုချိုးဖောက်တာဖြစ်ပြီးတရုတ်နဲ့အမေရိကန်ကြားသဘောထူထားတဲ့အချက်၃ချက်ကိုလည်းချိုးဖောက်တာကြပါတယ်။တရုတ်ရဲ့အချုပ်ချာပိုင်မှုနဲ့လုံခြုံရေးကိုချိုးဖောက်တာပဲဖြစ်ပါတယ်
။ထိုင်ဝမ်ကိုအမေရိကန်ပြည်ထောင်စုကတိုက်လေရင်တွေနဲ့ပတ်သက်တဲ့ပစ္စည်းဒေါ်လာ128တန်းပိုးရောင်းပေးဖို့ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့တနင်္လာနေ့တုန်းကအကြေညာပေးခဲ့ပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုဒူဘိုင်းလို့ပြောဆိုထားပြီးထိုင်ဝမ်လွတ်လပ်ရေးကြိုးပမ်းမှုကိုအချိန်မရွေးတိုက်ခိုက်ချေမှုန်းသွားမယ်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့ဂျပန်ကပဲထိုင်ဝမ်ရေလက်ကြားကိုဂျာမနီစစ်သင်္ဘောနှစ်ဆင့်ဖြတ်တန်းသွားတာနဲ့အမေရိကန်စစ်လေရင်တစ်စင်းဖြတ်တန်းသွားတာတွေကိုတရုတ်ကကန့်ကွက်ခဲ့ပါတယ်။အမေရိကန်နဲ့ဂျာမနီကတော့နိုင်ငံတကာပိုင်နဲ့မှဖြတ်တန်းသွားလာတာဖြစ်တယ်လို့ပြောဆိုထားပါတယ်။တရုတ်ကတော့ထိုင်ဝမ်ရေလက်ကြားမှာဖြတ်တန်းသွားတဲ့သင်္ဘောအားလုံးကိုစောင့်ကြည့်နေပြီးပြီးခဲ့တဲ့အင်္ဂါနေ့ကမှတ်တမ်းတွေကိုထုတ်ပေါ်ပြသခဲ့ပါတယ်။အထူးသဖြင့်တော့အမေရိကန်၊နယ်သာလန်၊ကနေဒါ၊ဩစတြေးလျ၊ဂျာမနီစတဲ့နိုင်ငံကသင်္ဘောတွေဖြစ်ပါတယ်။အခုလိုအချိန်မှာပဲပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ဗုဒ္ဓဟူးနေ့မှာတရုတ်ပြည်ရှင်ဂျန်းမှာရှိတဲ့ဂျပန်စာသင်ကျောင်းကနေပြန်လာတဲ့အသက်ဆယ်နှစ်အရွယ်ဂျပန်ကလေးငယ်တဦးဓာတ်နဲ့ထိုးတိုက်ခိုက်ခံရတဲ့အတွေ့ကလေးငယ်သေဆုံးသွားခဲ့ပါတယ်။ကလေးငယ်သေဆုံးမှုအတွက်လွန်စွာစိတ်မကောင်းဖြစ်ကြောင်းနဲ့မိသားစုကိုဂျပန်အစိုးရကအကူအညီပေးသွားမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးယိုကိုကာမီကာဝါကကြာတာပတင်းနေ့မှာပြောဆိုခဲ့ပါတယ်
။中国側もそうしたことについては安全対策しっかりとするようにという申し入れをしてきたところでありますので、
တရုတ်ပြည်မှာရှိတဲ့ဂျပန်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ဘလို့ကြိုတင်ပြင်ဆင်မှုတွေနဲ့ရှေ့ဆက်လှုပ်ဆောင်ပေးမလဲဆိုတာကိုတရုတ်ကိုအခိုင်အမာမေးမြန်းပြောဆိုသွားမှာပါ
။ကလေးငယ်ကိုတိုက်ခိုက်ခဲ့တယ်လို့တန်တရားရှိသူကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထားတဲ့အတွက်ဘလို့ရည်ရွယ်ချက်နဲ့တိုက်ခိုက်ခဲ့တယ်ဆိုတာကိုစုံစမ်းဖြေရှင်းပေးဖို့တရုတ်အစိုးရကိုတောင်းဆိုထားတယ်လို့လည်းဂျပန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့ဇွန်လတည်းတုန်းကလည်းတရုတ်ပြည်တောင်ပိုင်းဆူဂျိုးမှာရှိတဲ့ဂျပန်စာသင်ကျောင်းကျောင်းကားဂိတ်မှာဂျပန်သားအမိကိုဓာတ်နဲ့ထိုးတိုက်ခိုက်ခဲ့ပါတယ်။ဝင်ရောက်တားဆီးသူတရုတ်နိုင်ငံသားတဦးသေဆုံးသွားခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်တရုတ်ပြည်မှာနေထိုင်ကြတဲ့ဂျပန်နိုင်ငံသားတွေအနေနဲ့သတိဝိရိယနဲ့နေကြဖို့ဂျပန်အစိုးရကတိုက်တွန်းထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အာရှနိုင်ငံရဲ့အစဉ်အဆက်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်ယာဂီမုံတိုင်းတန်ကြောင့်မိုးစဘာဆိုင်ခင်းနေအပါအဝင်သီးနှံဧကပေါင်းစုံသိမ်းနေချပြီးပျက်စီးကုန်တာကြောင့်ပြန်လည်ထူထောင်မှုခက်ခဲသွားပြီလို့တောင်သူတွေကပြောဆိုထားပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းသီးနှံဇီးတုံးတွေကိုလည်းတင်ပြထားပါတယ် The Farmer Time Media ကတင်ဆက်ပေးထားတာပါ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချစ်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဘိုးစဘာဆိုင်ခင်းတွေအပါအဝင်မြေပဲနှမ်းစတဲ့တိနံဧကပေါင်းများစွာရေလွှမ်းမှုခံလိုက်ရတဲ့အပြင်ကျွေးနွားတွေပါတည်ဆုံးကုန်လို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ယာဂီတိုင်ဖုန်းပုံတိုင်းအချိန်ကြောင့်စက်တင်ဘာ9ရက်ကစလို့မြန်မာနိုင်ငံနေရာအနှံ့အပြားမှာမိုးသည်းထန်စွာရွာသွန်းခဲ့ပြီးရှမ်းပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊မန္တလေးတိုင်း၊ပဲခူးတိုင်း၊မကွေးတိုင်းတို့ကမြို့နယ်ပေါင်း90ကျော်မှာရေပြေးကြုံတွေ့နေရပါတယ်။ရေကြီးနှမြုပ်မှုကြောင့်စပားနဲ့ရာသီနှံမျိုးစုံစိုက်ရိတ်ကပေါင်း6သိန်း4000ကျော်ပျက်စီးခဲ့ပြီးကျွေးနွားတွေအပါအဝင်တရိတ်ဆန်မျိုးစုံတသိန်း2000ကျော်တည်ဆုံးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါဗျ။ရေပြန်လဲကြာဆင်းနေတဲ့ကလောနဲ့အောင်ပန်းဒေသကပြောင်ခရမ်းကျင်ဂေါ်ဘီငရုတ်ကြံဆိုင်ခင်းအများစုမှာရွှွန်နွန်တွေဖုံးလွှမ်းကုန်လို့ပြန်လဲထွန်ရက်ဖို့တောင်အချိန်ယူလောက်ကင်ရမှာဖြစ်တယ်လို့အောင်ပန်းမြို့ဒေသခံတောင်သူတဦးကပြောပါဗျ။အလားတူပဲခူးတိုင်း AR တိုင်းနဲ့နေပြည်တော်ပြင်မနာဒေသဘက်တွေမှာလဲမိုးသဘာဆိုင်ခင်းတွေအပါအဝင်မြေပဲနှမ်းကလဲပဲပြောင်စတဲ့ရာသီနှံဆိုင်ခင်းတွေရင်းနှီးမြှုပ်ပျက်စီးခဲ့ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကတော့မ မြန်မာတနိုင်ငံလုံးမှာရေဘေးတင်သူ6,300,000လောက်ထိရှိနိုင်တယ်လို့စက်တင်ဘာ16ရက်နေ့ကထုတ်ပြန်ထားပါဗ
ျ။ချက်သူနီတေးကစိုက်ပျိုစီရဲ့ချက်သိန်း40ကျော်ထိရောက်ရှိလာလို့တောင်းသူတွေအခက်တွေ့နေပါတယ်။စက်တုံစီပါဝင်လေယာစိုက်ပျိုရေးတုံတွင်ရာစုစည်းနှုန်းတွေကအဆမတန်မြင့်တက်လာတာကြောင့်အခုနှစ်မိုးချက်သူနီစိုက်ပျိုမှုကုန်ကြစေကနေရာဒေတာပေါ်လိုက်ပြီးတအေးကကိုချက်သိန်း40ကျော်ထိရှိလာတယ်လို့တောင်သူတွေကပြောပါတယ်ပြီးခဲ့တဲ့ဆောင်းရာဒီကချက်သူနီတအေးကကိုစက်ယူစီတင်30ကျော်သာကုန်ကျခဲ့တာပဲဖြစ်ပါတယ်အခုနေမှာကုန်ကျစရိတ်မြင့်တယ်မှုနဲ့သူတိုက်ပွဲတွေကြောင့်တီးနယ်တွေမရိတ်သိမ်းလိုက်ရပဲစက်ယူစီဆုံးရှုံးမှုကိုစွန့်ရင်နေကြတယ်လို့မလိုက်မြို့နယ်ကချက်သူစိုက်တောင်သူတို့ကပြောပါတယ်အခုနေမှာတအေးကကိုရောင်းတန်းဝင်တဲ့ကျက်သူကြီးပိတ်တာချင်း 9,000 လောက်ထွက်ရှိပြီးတပိတ်တာကို1,500ကျက်စီလောက်တရရှိမယ်ဆိုရင်ထိုက်တက်တဲ့အကျိုးမြတ်ကိုရရှိနိုင်မယ်လို့တောင်သူတွေကဆိုပါတယ်။တဘာဝဘီဒီရဲ့ကြောင့်ယောဂပူတွေဝင်ရောက်လို့အထွက်နှုံရကျပျက်စီခဲ့မယ်ဆိုရင်တော့ကျက်သွန်ဆိုင်တောင်သူတွေအရှုံးပေါ်နိုင်တယ်လို့စကိုင်းမျိုးကကျက်သွန်ဆိုင်တောင်သူတို့ကသုံးသက်ပြောဆိုထားပါတယ်။
မော်တိုင်းဝင်ရောက်ပြီးနောက်မှာအခြေခံစားတောက်ကုန်ဟင်းသီးဟင်းရွက်ဈေးနှုန်းတွေအဆမတန်မြင့်တက်နေပါတယ်။နိုင်ငံအနှံ့ရေကြီးရေလျှံမှုတွေကြောင့်လမ်းမဆက်သွယ်ရေးပြတ်တောက်မှုတွေဖြစ်ပေါ်နေလို့အခြေခံစားတောက်ကုန်တွေအပါအဝင်ဟင်းသီးဟင်းရွက်နဲ့ကုန်သိန်းသီးနှံဈေးနှုန်းတွေပါအဆမတန်မြင့်တက်လာတယ်လို့စားသုံးသူပြည်သူတွေနဲ့ရောင်းချသူတွေကပြောပါတယ်။ရာဂီမော်တိုင်းစတင်ဝင်ရောက်ခဲ့တဲ့စက်တင်ဘာ9ရက်ကနေ16ရက်နေ့ထိရန်ကုန်မြို့တင်းကုန်းဈေးကြီးကိုဟင်းသီးဟင်းရွက်ကုန်သိန်းကားအဝင်ရော့ကျခဲ့တာကြောင့်ဈေးနှုန်းတွေအဆမတန်မြင့်တက်လာတာလို့တင်းကုန်းလက်ကားဈေးကြီးမှာကုန်စိမ်းသီးနှံလက်လီလက်ကားရောင်းချနေတဲ့မခိုင်ဝါမော်ကပြောပါတယ်
။ဟောလေကုန်ကားတွေကဒါ3ရက်ကျတဲ့အဝင်လေးမျိုးလုံးဝအစ်စ်ဝင်လိုင်းကြီးရှိတော့အကုန်ဒုက္ခများကုန်ပြီပေါ့နော်။အဲ့မှာဒီတက်တာတွေပါလို့ရှိရပြီးတော့အဲ့လိုဒါအဲ့အကြောင်းမျိုးပေါ့နော်။ကိုဖောက်တဲ့ငွေကိုမင်းချန်ကြီးညရောင်းနေရတာဒီမှာအခုလိုလေနန်းနန်းလေးနေပန်းကောက်ပြီးဆိုလို့ရှိရင်လက်ကြံကုန်သွားပြီခဝဲကြီးဆိုလည်းဒါလောလောဆယ်ပြတ်သွားတယ်အဲ့လိုအခြေအနေရှိနေဒီမှာအေးဒီကတော့လေပုံစင်းပင်းခံဆိုရင်ချမ်းမြေတောင်ပိုင်းဘက်ကအဓိကပဲဝင်ပါလေအဲ့ဒါကကုန်တွေကအခုမဝင်နိုင်တာလေဟိုယူကြီးပါကြီးနဲ့ဆိုတော့ဒါတစ်လကျော်နှစ်လကျော်လောက်ရှိနေပြီဆိုတော့အတိရောကတော့ဒါဆိုလို့ရှိရင်အခုဆိုရင်မအားလို့နေကြတော့ရန်ကုန်မှာမှော်ပြီးတက်ပြီးနောက်ပြီးတော့အေးရီတိုင်းပတ်ပြီးပေါ့နော်အဲ့အနေနဲ့ဝင်နေကုန်ကြီးကြီးပေါ့ဈေးတွေရတာခင်ဗျားရံပြောရဲတက်တယ်တက်တယ်ဆိုတာတက်ချင်အောင်တက်နေရအောင်မဟုတ်ဘူး။တကယ်တက်တယ်ဆိုတာလည်းဒါကုန်တင်ပြီးဒီကောင်လေးတက်တာလေ။ပြီးရမလားဟွာလေ။ကုန်ကားကားသားညာအမိသားလေး။အော်လက်မဆက်တွေအမိသားရေးကြောင်လည်းဒါမျိုးတက်တာမျိုးဖြစ
်။ရန်ကုန်မြို့ကကုန်စိမ်းသီးနှံလက်လီဈေးကွက်ထဲမှာစက်တင်ဘာပထမအပတ်ကကစုံရတစ်စီးကို800ကျပ်၊ချမောင်ရတစ်စီးကို300၊ခရမ်းညင်သီးတစ်ပိတ်တာ3500၊အာလူးတစ်ပိတ်တာ4000၊ဂေါ်ဘီတစ်ပိတ်တာကို1000ကနေ3000ကျပ်ထိပေါက်ဈေးရှိခဲ့ပါတယ်။မောင်တိုင်းဝင်ရောက်ပြီးစတင်မှာဒုတိယပတ်မှာတော့ကစုံရတစည်းကို1000ကျပ်ချမောင်တစည်းကို400ခရမ်းညင်သီးတစ်ပိတ်တာကို6000အာလူးတစ်ပိတ်တာ8000ကျပ်နဲ့ခေါဘီတစ်ထုပ်ကို9000ကနေ1000ကျပ်ဝန်းကျင်ထိမြင့်တက်နေပါတယ်ရေလွှမ်းမိုးခံခဲ့ရတဲ့နယ်ဒေသတွေမှာတော့ကုန်စိမ်းနှုန်းကအခုထက်ပိုမိုမြင့်တက်နေတဲ့အပြင်ဝယ်ယူမရတဲ့အခြေအနေတွေနဲ့ပါပြည်သူတွေကရင်ဆိုင်နေရတာဖြစ်ပါတယ
်သူကတော့အကြောင်းပြချက်ကလည်းဒီဒီရီတောင်မူပြီးနေနေကြီးနေပြက်စီးရတော့ဘာပြီးရမလဲ။နောက်တော့နာမည်ပိတ်စုတိုင်လိပ်ပါညာဝါပြုလို့ဆက်ရတယ်ပေါ့ဒါပေမဲ့ဟိုဒီမှာဒီလူတို့ကဒီရေးသေးရတယ်တပတ်ကဒုက္ခပုံစံတော့လည်းတက်ညာဝါရဲ့လဲရတခုတော့ပြင်းနေတော့ဒီကုန်းတွေအနေနဲ့တော့အလိုမျိုးပေါ့နော်ဒီဈေးတွေကိုမနှံကပြင်းပြနာတော့ဒါဟိုသာဓုမြို့ကိုကြီးချိုးပေါက်တာပေါ့ကြာတော့အမြင်ရောအဲ့တော့ဒီသာဓုမြို့ကြီးတွေမှာဒီကနေပို့ပြီးဒုက္ခရောက်တယ်အဲ့တော့တနင်္လာကောင်မှဒီကိန်းနေကြသေးတာပဲဟုတ်လားအဲ့တော့ဘာလို့ဒီကံစားကုန်နေဒီချိန်မှာဒီကံစားကုန်နေတက်တဲ့ကိစ္စအောင်လို့ကျွန်တော်ကခန့်ကွက်ပ
ါလက်တလောရေပေးတင့်ဒေတာတွေမှာအခြေခံစားတော့ကုန်ကြက်ဥကိုတောင်ဝယ်ယူဖို့ခက်ခဲနေပြီးဝမ်းပြက်ဝမ်းလျှောယောဂါအတွက်ဓာတ်စားထုံးတဲ့အခြေခံဆေးဝါးတွေလည်းလိုအပ်နေတယ်လို့တောင်ငူမြို့ခံဦးစိုးဝင်းကပြောပါရယ်ဟင်းသီးဟင်းရွက်နဲ့ရာသီပေါ်တီးနှံဆိုင်တောင်သူတွေဟာစိုက်ပျိုးရေးသွင်းအားစုဈေးရိတ်နဲ့အလုတ်သမား900ကအဆမတန်မြင့်တက်လာပေမဲ့စိုက်ပျိုးထွက်ရှိတဲ့တီးနှံတွေဈေးကျဆင်းပြီးဈေးကွက်ပြောင်းနေချိန်မှာ အခုလိုတဘာဝဘေးအန္တရာယ်နဲ့ပါထပ်မံရင်ဆိုင်နေရတာဖြစ်ပါတယ
်အခုဆက်ပြီးစက်တင်ဘာလ10ရက်နေ့ကနေ19ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်စီနှုန်းတွေကိုပြောပြပေးချင်ပါတယ်ဈေးကွက်ထဲမှာမက်ပေရောပယ်စင်ငေါ်ပါလက်ကျန်နေနေပြီးအယောင်းဝယ်အီနေသလိုဒေါ်လာငွေလဲနှုန်းနဲ့အတူပူကုန်ပယ်စင်တွေကလည်းပြင်းလင်းကျဆင်းလာတာကိုတွေ့ရပါတယ်ဒေါ်လာငွေလဲနှုန်းနဲ့အတူမက်ပေပယ်စင်ငေါ်ဈေးတွေလည်းတောက်လျှောက်ကျဆင်းနေပြီးရန်ကုန်ပြည်နယ်ဈေးကွက်မှာတော့စက်တင်ဘာလ18ရက်နေ့ကမက်ပေ FE2 တန်ကို 38,600 ကျပ်နဲ့ပယ်စင်ငေါ် Red RC တန်ကို 48,300 ကျပ်ပေါင်းစည်းရှိနေပါတယ်ပြီးခဲ့တဲ့စက်တင်ဘာလဒုတိယပတ်ကဖြစ်ပေါ်ခဲ့တဲ့ဈေးနဲ့ရှင်တော့တပတ်တွင်မက်ပေတန်ကို 5,000 ကျပ်ဝန်းကျင်နဲ့ပယ်စင်ငေါ်တန်ကို 36,000 ကျပ်ဝန်းကျင်လောက်အကျရှိခဲ့ပါတယ်
ပြည်တွင်းသောကလဲဘဲကတော့လက်ကျန်နေနေပြီးပုံမှန်အယောင်းဝယ်ရှိနေတာကြောင့်ဈေးပြန်မြင့်တက်လာပါတယ်မန္တလေးကုန်းစီတိုင်းဈေးကွက်မှာစက်တင်ဘာ16ရက်ကကလဲဘဲလုံး V2 59.25 ပိတ်တာဝန်တဲ့အိတ်ကို3,100ကျပ်ကလဲဘဲ V7 က3,400ကျပ်ကလဲဘဲ929ကတဲ့အိတ်ကို2,900ကျပ်အတိအသီးပေါက်ဈေးရှိနေပါတယ်စက်တင်ဘာ9ရက်နေ့ပေါက်ဈေးနဲ့ရှင်ရင်တပတ်အတွင်းကလဲဘဲ V2 က2,500ကျပ်ကလဘဲ V7 က26,000ကျပ်ကလဘဲ929က22,000ကျပ်အတိအသီးဈေးမြင့်တက်လာတာကိုတွေ့ရပါတယ
်စီထွက်တည်နေဖြစ်တဲ့မြေပဲကတော့ဈေးကွက်ထဲအသေးတွေစတင်ဝင်ရောက်နေတယ်လို့ဝယ်လိုအားလဲကောင်းနေတယ်လို့ကုန်သည်တွေကပြောပါတယ်မန္တလေးကုန်စီတိုင်းဈေးကွက်မှာတော့စက်တင်ဘာလ16ရက်နေ့ကမြေပဲအစွန်စီစဉ်ကတပိတ်တာကို8,000ကနေ8,400ကျပ်နဲ့မြေပဲအနီလုံးစင်ကတော့တပိတ်တာကို8,800ကနေ9,000ကျပ်လောက်ထိပေါင်စည်းရှိနေပြီးတပိတ်တာကို100ကျပ်စီးဖြင့်တက်လာပါတယ်မြေပဲအစွန်လုံးဆက်တင်ကတော့တပိတ်တာကို9,000ကနေ9,300ကျပ်လောက်ပေါင်စည်းရှိနေပြီးဈေးငိမ်နေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။အချင်းပင်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ VUE ရဲ့တင်းနှင်းကုန်နေနဲ့မနဲ့ရုပ်သံစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါတော့မယ်ဒီတစ်ပတ်မှာနျူကလ িয়ার အန္တရာယ်အကြောင်းတင်ပြထားပါတယ်လူသားတွေအပါအဝင်သက်ရှိအလုံးအတွဲအန္တရာယ်ကြီးလာတဲ့နျူကလ িয়ার လက်နက်တွေကဘာပေါ်မှာဘယ်လောက်တောင်ရှိနေပြီလဲဒီလိုလက်နက်တွေယော်နေပပျောက်တော့အောင်ဘလို့ကြိုးပမ်းနေကြပါလဲစရတာနေပတ်သက်လို့မညွညိုလင်းကသတင်းတွေကသုတအစီအစဉ်မှာတင်ပြထားပါတယ
်လူသားတွေရဲ့အသက်အိုးအိမ်စီစဉ်တွေကိုတခဏအတွင်းပြတ်သုံးသွားစေနိုင်တဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်တွေပပျောက်ရေးအတွက်ဒီကနေ့ကမ္ဘာကြီးမှာသက်ဆိုင်ရာတာဝန်ရှိသူတွေကကြိုးပမ်းဆောင်ရွက်နေကြတာပါလွန်ခဲ့တဲ့1945ခုနှစ်မှာဂျပန်နိုင်ငံကဟီရိုရှိမာနဲ့နာဂါဆာကီမြို့ကြီးနှစ်မြို့အနုမြူဘုံကျဲတိုက်ခိုက်ခံရပြီးလူပေါင်း2,100ကျော်သေဆုံးခဲ့ရတဲ့အဖြစ်အပျက်တွေကြုံရပြီးတဲ့နောက်အခုလိုနျူကလ িয়ার အနုမြူလက်နက်တွေလုံးဝပပျောက်နိုင်ရေးစတင်ကြိုးပမ်းခဲ့ကြတာလည်းဖြစ်ပါတယ်။ဒီအတွက်ကုလသမဂ္ဂကလည်းကမ္ဘာလုံးဆိုင်ရာပါဝင်ဆောင်ရွက်နိုင်ရေးအတွက်နိုင်ငံတကာနျူကလ িয়ার လက်နက်အားလုံးပပျောက်ရေးနေဆိုပြီးနှစ်စဉ်စက်တင်ဘာလ26ရက်နေ့ကိုသတ်မှတ်ပေးခဲ့တာပါ။နျူကလ িয়ার လက်နက်ထုတ်လုပ်မှုပိုင်ဆိုင်မှုရောင်းချမှုစမ်းသပ်မှုတွေပပျောက်ရေးအတွေ့1946ခုနှစ်ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံတွေအားလုံးသဘောတူညီချက်ချမှတ်ခဲ့ပြီးဒီသဘောတူညီချက်ဟာကုလသမဂ္ဂရဲ့ပထမဆုံးသဘောတူညီချက်လည်းဖြစ်ခဲ့ပါတယ် အဲ့ဒီအချိန်ကစပြီးကုလသမဂ္ဂရဲ့အဓိကတာဝန်ရှိသူအထွေထွေအတွင်းရေးမှုအဆက်ဆက်ဟာအနုမြူလက်နက်ထုတ်လုပ်မှုနျူကလ িয়ার စွမ်းအင်အသုံးပြုမှုနဲ့အတူအဲ့ဒါတွေနဲ့သက်ဆိုင်တဲ့လူအစုလိုက်အပြုံလိုက်တိတ်ဆုံးစေနိုင်တဲ့လက်နက်တွေထုတ်လုပ်မှုကိုကန့်သက်တားဆီးနိုင်မှုအတွေ့လုပ်ငန်းစဉ်တွေကိုဒီဇိုင်းမမှန်စတင်ဆောင်ရွက်ခဲ့ကြတာပါနိုင်ငံတကာမှာဒီလိုအနုမြူလက်နက်နဲ့နျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ထုတ်လုပ်မှုတွေအပေါ်သတိပြုလာမည်စေဖို့အတွက်အသိပညာပေးလှုံ့ဆော်မှုတွေဆောင်ရွက်တဲ့အနေနဲ့2009ခုနှစ်ဒီဇင်ဘာလ2ရက်နေ့မှာပြုလုပ်တဲ့64ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာဩဂုတ်လ29ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার စမ်းသပ်မှုစန့်ကျင်ရေးနေ့အဖြစ်စတင်သတ်မှတ်ပေးခဲ့ပါတယ်အဲဒီနောက်နျူကလ িয়ার လက်နက်တွေမရှိဘဲကမ္ဘာကြီးငြိမ်းချမ်းပြီးလုံခြုံမှုရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့2013ခုနှစ်မှာတော့စက်တင်ဘာလ26ရက်နေ့ကိုနိုင်ငံတကာနျူကလ িয়ার လက်နက်အလုံးပပျောက်ရေးနေ့အဖြစ်သတ်မှတ်ခဲ့တာပါနျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ထုတ်လုပ်မှုတွေပပျောက်အောင်အခုလိုကုလသမဂ္ဂကဦးဆောင်ပြီးအဖွဲ့ဝင်နိုင်ငံတွေနျူကလ িয়ার ဆိုင်ရာအဖွဲ့အစည်းကြီးတွေအလုံးနဲ့စစ်ဆဲမပြတ်နှစ်ရှည်ဆောင်ရွက်ခဲ့ကြတာမှာ1969ခုနှစ်မှာတော့လက်တင်အမေရိကနဲ့ကာရေဘီယံကျွန်းဒေသတွေမှာလက်တီလောက်ကိုသဘောတူညီချက်နဲ့ပထမဆုံးနျူကလ িয়ার လက်နက်ကင်းမဲ့ဆုံးဖြစ်လာခဲ့ပါတယ်။အဲဒီနောက်1985ခုနှစ်မှာတော့ရာရိုတွန်ဂါဆိုတဲ့သဘောတူစာချုပ်အရာပစိဖိတ်တောင်ပိုင်းဒေသဟာဒုတိယမြောက်နျူကလ িয়ার လက်နက်ကင်းလွတ်ဆုံးဖြစ်လာခဲ့တာပါ1992မှာတော့ဘဲလာရုစ်ကာဇက်စတန်နဲ့ယူကရိန်းတို့ဟာလည်းနျူကလ িয়ার လက်နက်ထုတ်လုပ်မှုအစီအစဉ်တွေကိုဆွံ့လွတ်လိုက်တယ်လို့ကြေညာကြပါတယ်1995ခုနှစ်မှာတော့ဘန်ကောက်သဘောတူညီချက်နဲ့အရှိတောင်အာရှဒေသဟာတတိယမြောက်နျူကလ িয়ার ကင်းလွတ်ဆုံးဖြစ်လာခဲ့ပါတယ်1996မှာတော့ဖီလင်တာဘာသဘောတူညီချက်နဲ့အာဖရိကဒေသဟာစတုထမြောက်နျူကလ িয়ার ကင်းလွတ်ဆုံးဖြစ်ခဲ့တာပါ2006ခုနှစ်မှာလည်းအာရှအလယ်ပိုင်းဒေသနျူကလ িয়ার လက်နက်ကင်းလွတ်ဆုံးဆိုတဲ့သဘောတူညီချက်နဲ့ပြင်စမမြောင်နျူကလ িয়ার ကင်းလွတ်ဆုံးဖြစ်ခဲ့ပါတယ်အခုလိုနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေရပ်ဆိုင်းနိုင်အောင်ဆောင်ရွက်နေသလိုတစ်ဖက်ကလည်းကမ္ဘာနိုင်ငံအနှံ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်တွေကိုလည်း2009ခုနှစ်ကစပြီးကုလသမဂ္ဂအနေနဲ့စီမံချက်တွေရေးဆွဲပြီးတဆင့်ချင်းဆောင်ရွက်လာခဲ့ပါတယ်ဒါပေမဲ့လည်းအခုချိန်ထိကမ္ဘာပေါ်မှာနျူကလ িয়ার စွမ်းအင်ဆိုင်ရာလက်နက်ပေါင်းအနည်းဆုံး 12,510 ကျော်ဝန်းကျင်ရှိနေပြီးကမ္ဘာလူဦးရေတစ်ဝက်ကျော်ဟာဒီလိုနျူကလ িয়ার လက်နက်တွေပိုင်ဆိုင်တဲ့နိုင်ငံတွေနဲ့ဒီနိုင်ငံတွေနဲ့မိတ်ဖက်နိုင်ငံတွေမှာနေထိုင်နေကြရတယ်လို့လည်းလေ့လာသူတွေကပြောဆိုထားပါတယ်ရှင
်တတင်းတွေကသုတအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်တွေ့လို့ရဆိုရင်တော့အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားရမယ့်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုပြောပြပေးပါအောင်မယ်89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုနယူးယောက်မြို့မှာကျင်းပနေတဲ့တစ်ချိန်တည်းမှာပဲကမ္ဘာနိုင်ငံအသီးသီးမှာရှိကြတဲ့မြန်မာတွေကဥကြုံမိုးထွန်းကိုထောက်ခံကြောင်းနဲ့သူရဲ့လက်ရှိတာအမကြီးတာဝန်ကိုကုလသမဂ္ဂကဆက်လက်ခံတာပေးဖို့စနေနေ့ကကမ္ဘာမျိုးကြီးတွေမှာတောင်းဆိုဆန္ဒပြခဲ့ပါတယ်။ကနေဒါနိုင်ငံဗန်ကူးဗားမြို့မှာလည်းဝေးရောက်မြန်မာတွေကဆန္ဒပြခဲ့တယ်လို့ကုလသမဂ္ဂရုံးဆိုင်ရာနယူးယောက်မြို့မှာလည်းဆန္ဒပြတောင်းဆိုခဲ့ပါတယ်။ဒါအပြင်ဆန်ဖရန်စစ္စကိုနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တွေမှာလည်းဆန္ဒပြဝဲတွေပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာရာဂီမုံတိုင်းရေပေးကြောင်းတေဆုံးသူ384ဦးရှိလာပြီး89ဦးပျောက်ဆုံးနေတယ်လို့အာနာသိန်းစစ်ကောင်စီကထုတ်ပြန်ပေမဲ့အရေးအတွက်ဟာဒီထက်ပိုများနိုင်တယ်လို့ကုညီကယ်ဆယ်ရေးသမားတွေကပြောဆိုပါတယ်။ဂါဇာမြောက်ပိုင်းကစာတင်ကြောင်းတစ်ကြောင်းကိုအစ္စရေးကစနေနေ့မှာတိုက်ခိုက်မှုအတွင်လူ22ဦးထက်မနေ့တေဆုံးခဲ့တဲ့အကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကပြောဆိုပါတယ်။အမေရိကန်၊ဩစတြေးလျ၊ဂျပန်၊အိန္ဒိယ၄နိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုစနေနေ့ကကျင်းပခဲ့ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ဒလာဝဲယားပြည်နယ်ကနေအိမ်မှာခေါင်းဆောင်တွေကိုလက်ခံတွေ့ဆုံခဲ့ပါတယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်းအစည်းအဝေးကိုတာဝန်ယူတင်ဆက်ခဲ့သူတွေထဲမှာအစည်းအဝေးထုတ်လို့ရမှုကကိုညံဝေအောင်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မူဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ် ကျွန်တော်တို့ရဲ့ထုံးလင်းခဲ့တဲ့အတန်းတွင်စီစဉ်နေကိုကြည့်ရှုနာတော်တာဆင်းရဲကျေးဇူးထူးတင်ပါတယ်ကျွန်တော်ရဲ့တင်းငွန်နေနေမနေ့ပတ်အတန်းတွင်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်တော်ရရှင်အပေါင်းနဲ့ဘေးရန်တွေကင်းဝေးကြပါစေ